Welcome to the Voice of America in Burmese.
Jama jawa de view American tan ma ban ye 2019 khu mat la 6 ye bor khu ne me ne khin tan le season ni go myo do Washington DC ga ni nanometer 30 40 48 pin view ye Facebook ga le dai yai thau le pin ni ba de chano chong le ma khu me ne khin season ni go tin set twa ma ba
mingla ba shin chama ga khin myo tet ba de me ne khin tatin ni go mat tain gi thai ne tu chin nya pe ma ba democrat de ga American Tamara Donald Trump မှာစုံစမ်းစစ်ဆေးမှုတွေကြေကြေပြန့်ပြန့်စတင်လှုပ်ဆောင်လာတာနဲ့ပတ်သက်ပြီးတော့ Tamara Trump ကတုံ့ပြန်ခဲ့ပါတယ်။ Facebook, Twitter နဲ့နိုင်ငံရေးချက်ကရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံလူ့ခွင့်အခြေအနေကိုပံ့ပိုးပေးတယ်ဆိုတာတေချာအောင်လှုပ်ဖို့လိုနေတယ်လို့ကုလသမဂ္ဂမြန်မာနိုင်ငံလူ့ခွင့်ဆိုင်ရာစုံစမ်းမှုကအင်ကာနစ်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုကြောင်းလဲ
။ဟုတ်ပါပြီ။သတင်းတွေနားဆင်ကြပြီးလို့ရှိရင်ကြားရမယ့်အထက်မှာဆိုရင်
ဆက်တော့ကျွန်တော်စာရေးဖြစ်ပါတယ် Facebook နဲ့ပတ်သက်ပြီးမှလိုပိတ်တဲ့အရာကဒီဟာဘယ်လိုမျိုးစာနှုန်းစာ
အဲ့ဒါကတော့မြန်မာနိုင်ငံကတိုင်းဒေသလက်နက်ကိုင်အဖွဲ့၄ခုရဲ့ Facebook အသုံးပြုမှုတွေကိုပိတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်ကကချင်းအဖွဲ့ကတီးပေးခဲ့တဲ့အကြောင်းအခြေခံဥပဒေပုံမှန်261ပြင်ဆင်ရေးလွှတ်တော်ပြင်ဆင်ရေးကော်မတီနဲ့တွေ့တော်ကြမှာသဘောထားကွဲတဲ့နဲ့ဆိုတဲ့အကြောင်းနောက်တရုတ်နိုင်ငံရဲ့စီးပွားရေးဒီနေ့ကဆက်ပြီးတော့နှေးကွေးမယ်လို့တရုတ်ဝန်ကြီးချုပ်ကပြောဆိုလိုက်တဲ့အကြောင်းနဲ့နောက်ပိုင်းမှာရန်ကုန်မြို့စီမံတရားရွေးကောက်ပွဲတွေကြောင်းဆွေးနွေးထားတဲ့အင်္ဂါညတရက်လည်လိုင်းတင်ဆက်မှုလည်းနောက်တစ်ချိန်ထပ်ကြအောင်ပါ။အခုတော့ဒိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့ခင်မျိုးတက်နဲ့မက်တင်ကြီးထိုက်ကြိုတင်ကြပါလိမ့်မယ
်။ဒီမိုကရက်အမတ်တွေကသူနဲ့သူ့အစိုးရအဖွဲ့ပေါ်မှာကြဲကြဲပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေစပြီးလှုပ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာရာဇဝတ်ပြစ်မှုဖြစ်ကြောင်းတက်တည်ထောက်ထားရဖို့အတွက်မျှော်လင့်ချက်ကြီးစွာနဲ့စူးစမ်းရှာဖွေနေကြတာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာတုံ့ပြန်ပြောဆိုလိုက်ပါတယ်။အောက်လွှတ်တော်ကိုကြီးစိုးထားတဲ့ဒီမိုကရက်တွေကတနင်္လာနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့2016မဲဆွယ်ပွဲသူ့စီးပွားရေးနဲ့သူ့ရဲ့သမ္မတတက်တန်းနှစ်နှစ်အတွင်းသူနဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းပေါင်း82ခုကိုသတင်းနှစ်ပတ်အတွင်းမှာပဲသက်ဆိုင်ရာရှယ်ဆက်တန်းတွေပို့ပေးဖို့အတွက်ကြောင်းကြစာတွေပေးဖို့တောင်းဆိုလိုက်တာပါ။ဒါဟာအဖြစ်မဲ့သူတွေစီကိုချင်းချောက်စာပေးဖို့ရတာဖြစ်ကြောင်းသမ္မတထရမ့်ကသူ့တွစ်တာမှာရေးပါတယ်။ဒါပြင်အောက်လွှတ်တော်တရားရေးကော်မတီစုံစမ်းစစ်ဆေးမှုဟာအမေရိကန်သမိုင်းမှာအကြီးမားဆုံးမယိုးမသားနဲ့အနိုင်ရအောင်လှုပ်ဆောင်မှုကြီးဖြစ်တယ်လို့ဒီမိုကရက်တရားရေးကိုအနှောက်အယှက်ပေးနေပြီးအဆုံးမှာတော့ဘာလုံးမှဖြစ်မှာမဟုတ်ဘူးလို့လည်းရေးပါတယ်။သူ့တွစ်တာကနေဒါဟာသမ္မတကိုချင်းချောက်မှုကြီးလို့လည်းရည်တာထားတာပါ။နောက်ပိုင်းမှာတော့သမရကဒါဟာသူ့နိုင်ငံအတွက်တိုက်ခါကြစီတယ်လို့လည်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။2016အမေရိကန်သမရရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုရှုံးခဲ့တဲ့ဒီမိုကရက်ပါတီသမရကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ဟီလာရီကလင်တန်ဟာ2020ရွေးကောက်ပွဲမှာထရမ့်ကဒုတိယသက်တမ်းကိုဝင်ရှင်ပြိုင်ဖို့စီစဉ်နေချိန်မှာကလင်တန်အနေနဲ့လက်မဲ့ဒီရွေးကောက်ပွဲမှာဝင်ရှင်ပြိုင်မှာမဟုတ်ဘူးလို့နယူးယောက်ကရုပ်သံတွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။သူအနေနဲ့ဝင်းမရှင်ပြိုင်ပေမဲ့ယုံကြည်ချက်အတိုင်းဆက်လက်လုပ်ကင်ပြောဆိုသွားမယ်လို့လည်းပြောပါတယ်။လက်ရှိနိုင်ငံမှာဖြစ်ပျက်နေတာနဲ့ပတ်သက်လို့သူအနေနဲ့လွန်စွာစိတ်မချမ်းသာဖြစ်ရတဲ့အကြောင်းလဲကလင်တန်ကပြောခဲ့ပါတယ်။2020ရွေးကောက်ပွဲမှာနယူးယောက်မြို့တော်ဝင်မိုက်ကယ်ဘလူးဘတ်ကဝင်းပြိုင်မှာမဟုတ်ဘူးလို့အင်ကန်နေနှောင်းပိုင်းကပြောခဲ့ပြီးထရမ့်ပြန်လဲရွေးကောက်မခံရအောင်ဒီမိုကရက်တစ်ဘက်ကကူညီသွားမယ်လို့သူကပြောခဲ့ပါတယ်။သမရထရန့်ရဲ့ဝင်ရှင်ပြိုင်မှုဒီမိုကရက်တစ်ဘက်ကကြီးညာမဲ့ဆင်းရှေကြီးမှာအမျိုးသမီးလွှတ်တော်အမတ်၅ဦးတို့ပါဝင်ကြတဲ့အပြင်ဗမောက်ပြည်နယ်ကအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်လည်းပါဝင်ပါတယ်။ဒုတိယသမရဟောင်းဂျိုးဘိုင်ဒန်ကတော့သူ့မိသားစုကသူ့ကိုဝင်ပြိုင်ဖို့လိုလားပေမဲ့သူကတော့စဉ်းစားနေစေဖြစ်တယ်လို့ပြောပါတယ်။ဒီမိုကရက်ဘက်ကလောလောဆယ်ရှင်ပြိုင်မှုအမည်စင်ပေးထားတဲ့သူ၁၂ဦးရှိပါတယ်။
အိန္ဒိယကိုအမေရိကန်ကကုန်သွင်းဆိုင်ရာအထူးအခွင့်အရေးပေးပြီးအမေရိကန်ဒေါ်လာ 5.6 ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်မှာအခွန်ကင်းလုပ်ခွင့်ပေးထားတာကိုအဆုံးသတ်ဖို့အတွက်အမေရိကန်ပြည်ထောင်စုကစီစဉ်နေတာကြောင့်ကြုံလာရမယ့်ရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးတိတ်အရေးမပါသလိုအိန္ဒိယကပြသခဲ့ပါတယ်။အိန္ဒိယဟာသူ့ဈေးကွက်ကိုမျှတပြီးတင့်တော်မှုရှိအောင်လုပ်မယ်လို့ပြောတဲ့အချိန်လုံးမပြဘူးလို့ပြောပြီးအမေရိကန်ကအိန္ဒိယကိုပေးနေတဲ့ကုန်သွင်းဆိုင်ရာအထူးအခွင့်အရေးကိုမပေးတော့ဘူး။အမေရိကန်ကုန်သွင်းကိုယ်စားလှယ်ရုံးကိုသမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့တာဖြစ်ပါတယ်။အမေရိကန်ကဖွံ့ဖြိုးဆဲနိုင်ငံ120အတွက်သူ့ရဲ့ထွက်ကုန်တွေပေါ်မှာအခွင့်အရေးနဲ့ပဲကောက်ခံတဲ့ GSP ခေါ်တဲ့ကုန်သွင်းဆိုင်ရာအထူးအခွင့်အရေးကို2018ခုနှစ်မှာအိန္ဒိယကိုပေးခဲ့တဲ့အတွက်အိန္ဒိယဟာအကျိုးအမြတ်အကြီးကျယ်ရခဲ့တာဖြစ်ပါတယ်။အိန္ဒိယအတွက် ထွက်ကုန်အမေရိကန်ဒေါ်လာ 5.6 ဘီလီယံဘူးအခွန်ကျန်းလုခွင့်အထူးခွင့်ရရနေချိန်မှာပဲအိန္ဒိယကုန်သွယ်ရေးဝန်ကြီးအနုပ်ဝတ်ဝဟန်ကတကယ်နဲ့အချို့မြတ်ကဒေါ်လာတန်190ဘူးလောက်ထိပဲရှိတာကြောင့်ဒါကသိပ်မများဘူးလို့ညူဒေးလီမှာသတင်းတောက်တွေကိုပြောခဲ့တာပါဒါပြင်အိန္ဒိယအနေနဲ့အမေရိကန်ကုန်ပစ္စည်းတွေပေါ်မှာလက်တုံ့ပြန်အခွန်ကောက်ဖို့မရှိပါဘူးလို့လည်းပြောပါတယ်
အမေရိကန်အနေနဲ့စစ်အင်အားပိုလိုအပ်ပြီးဥရောပတလွှားနဲ့တခြားဒေသတွေမှာရုရှားဘက်ကအစင်တစက်ရန်လိုမှုတိုးလာတာကိုတံပြန်ရေးအယုံဆိုင်ဖို့ဥရောပကအမေရိကန်ထိတ်တန့်တက်မှုတူကပြောဆိုလိုက်ပါတယ်။ဥရောပတည်ငြိမ်ရေးအတွက်အဓိကချင်းချောက်မှုကရုရှားဖြစ်တယ်လို့အမေရိကန်ရဲ့ဥရောပဆိုင်ရာကုတ်ကဲရေးတက်မှုဗိုလ်ချုပ်ကြီးကတ်တ်စကာပီရိုတီကအင်ကာနဲ့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရှေ့မှောက်ကြားနာမှုမှာပြောဆိုသွားပါတယ်။ဥရောပတိုက်မှာအမေရိကန်တပ်ဖွဲ့အင်အားကိုအမြဲတမ်းအနေနဲ့ရောအလှည့်ချအစီအစဉ်နဲ့ပါတိုးမြှင့်ဖို့လေသူကအကြံပြုပါတယ်။ထောက်လန်းရင်းနဲ့စောင့်ကြည့်နိုင်စွာမလုံလောက်မှုနောက်နိုင်ငံတကာရေးပိုင်နဲ့မှာအသာစီးရမှုရောချလာတာတွေအပေါ်သူ့အနေနဲ့စိုးရိမ်တယ်လို့လည်းဗိုလ်ချုပ်ကြီးစကာပါရိုတီကပြောပါတယ်။ပင်လယ်ရေကြောင်းနယ်ပယ်ကိုဆက်ပြီးကြီးစိုးထားနိုင်ရေးအတွက်တင်းမောတွေထတ်တိုးဖို့ကအရေးကြီးတယ်လို့ပြောဆိုပြီးရေတက်ဖြတ်တင်းမောနှစ်ဆင့်ထတ်တိုးပေးဖို့တောင်းဆိုထားတဲ့အကြောင်းလဲလွှတ်တော်အမှတ်တွေကိုပြောဆိုခဲ့ပါတယ်။နိုင်ငံတကာရှေ့ပြင်းနဲ့ဥရောပအတွင်းရုရှားရဲ့ရင်းငုတ်တင်းမောတွေရှိနေတဲ့အပေါ်စိုးရိမ်မှုတွေပိုများလာတာကိုထောက်ပြပြီးအထူးသဖြင့်ဥရောပအတွင်းရုရှားရေတပ်ခင်မီကြီးထွားလာမှုကြောင့်အမေရိကန်အနေနဲ့စွန့်ဆောင်ရေးပိုကောင်းဖို့လိုအပ်တယ်လို့ဗိုလ်ချုပ်ကြီးကပြောဆိုသွားပါတယ်ရှင်။
UAE American Time နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ UAE American Time ကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ် Facebook Twitter နဲ့နိုင်ငံရချက်ကရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုပံ့ပိုးပေးတယ်ဆိုတာတည်ကြအောင်ပိုလှုပ်ပြဖို့လိုနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာစုံစမ်းစစ်ဆေးမှုရန်ကြီးလီကအင်ကာနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရောညာမွတ်စလင်3,300လောက်2018ခုနှစ်ကစပြီးမြန်မာနိုင်ငံကနေထွက်ပြေးရတာဟာမြန်မာစစ်တပ်ရဲ့ genocide လူမျိုးရုံးတပ်ဖြတ်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်လာဖြစ်ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကပြစ်တင်ထားပြီးဒါကိုအာရုံလွှဲတဲ့အနေနဲ့နိုင်ငံရချင်းရင်းနှီးမြှုပ်နှံသူတွေလာအောင်မြန်မာဘက်ကစူးစမ်းနေတယ်လို့ဖော်ပြထားတာပါ။ပဋိပက္ခဖြစ်အောင်နှုံဆော်မှုတွေကိုတည်တည်ချာချာမတားဆီးနိုင်ဘူးလို့ဝေဖန်မှုတွေခံခဲ့ရတဲ့နောက် Facebook ကဒီလာထဲမှာပဲမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်တပ်ဖွဲ့၄ဖွဲ့အကောင့်တွေကိုပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ရန်ဟီလီကတော့ Facebook ဟာမြန်မာစစ်တပ်နဲ့စစ်တပ်ရဲ့မဟာမိတ်လက်နက်ကိုင်အဖွဲ့တွေကိုတော့မပိတ်ခဲ့တဲ့အတွက်စိုးရိမ်နေလို့သူအစိုးရခံစားမှာရေးပါတယ်။ဒါအပြင်အခုထုတ်ပြန်တဲ့အစိုးရခံစားကိုကုလသမဂ္ဂလူခွင့်ကောင်စီမှမတ်လ17ရက်ကျန်သူတင်သွင်းမှာဖြစ်ကြောင်းလည်းရန်ဟီလီကပြောပါတယ်။မြန်မာစစ်တပ်ကတော့လက်နက်ကင်တိုက်ခိုက်သူတွေရဲ့ချင်းချောက်မှုကိုတင်းဝင်တုံ့ပြန်တိုက်ခိုက်တာဖြစ်ပြီးဆွတ်ဆွဲထားတယ်လို့အစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေအထမပြုတ်ချက်မှုတွေမရှိခဲ့ဘူးလို့ပြောတဲ့အပြင်ဒုက္ခသည်တွေပြန်လာရေးကိုပါကြိုဆိုကြောင်းပြောကြားခဲ့တာပါ
မြန်မာနိုင်ငံတည်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်တိတ်နဲ့ချီပြီးဖိအားပေးမောင်းထုတ်ခဲ့တဲ့ဆိုတဲ့အပေါ်သတင်းတစ်ပတ်ကြာပနာမစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC အဖွဲ့တစ်ခုအင်ကာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်သွားပါပြီ ICC ရဲ့ရှင်းနေချုပ်ဖာတူဘင်ဆူရာဦးဆောင်မဲ့အဖွဲ့ဝင်9ဦးပါအဖွဲ့ကကော့ဆယ်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်တရားရေးဝန်ကြီးအန်ဆူဟတ်ပြည်ထောင်ဝင်ကြီးအာဆတ်ဒါဇမန်ခန်ခမဲနိုင်ငံခြားရေးဝင်ကြီးရှာရီယာအလမ်နိုင်ငံခြားရေးအတွင်းဝင်ဆာဟီဒူဟာဂေရိုနဲ့လည်း ICC ကိုယ်စားလှယ်အဖွဲ့ဆွေးနွေးဖို့ရှိပါတယ်မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်မှုနောက်ဘင်္ဂလားဒေ့ရှ်ဘက်ကိုသူတို့ကိုမောင်းထုတ်ခဲ့တဲ့ရာဇဝတ်မှုနောက်ဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေကိုအမှုတိစောက်နိုင်ဖို့ ICC အဖွဲ့ကအဓိကအာရုံစိုက်ဆောင်ရွက်မှာလို့လဲတန်တမန်သတင်းရှိမြစ်တွေကပြောပါတယ်ဒီဟိတ်အခြေဆိုင် ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးကရိုဟင်ဂျာရေးကိုစတင်ဆောင်ရွက်နေပြီးပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖို့ခုံလဲဖွဲ့ထားပါတယ်။အခုဘင်္ဂလားဒေ့ရှ်ခီးစင်ကတော့အမှုတိစောက်ရေးအတွက်ပနာမစုံစမ်းဖို့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလ18ရက်နေ့တုန်းကတော့ ICC ရှင်းနေချုပ်ဘန်ဆူရာကအပြစ်အဝါစုံစမ်းစစ်ဆေးရေးလုပ်နိုင်ဖို့သ တက်တဲ့အထောက်အထားတွေလုံလောက်သလားဆိုတာကိုစတင်စုံစမ်းနေကြောင်းပြောဆိုပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်တရားစီရင်လို့မရဘူးလို့လည်းအခိုင်အမာပြောဆိုထားပါတယ်ရှင
်။မလေးရှားနိုင်ငံအနောက်ပိုင်းကပါလစ်ပြည်နယ်မှာ2015ခုနှစ်တုန်းကအလောင်းအများပြားနှုတ်နှက်ထားတဲ့နေရာနဲ့လူကုန်ကူးမှုလုပ်တဲ့ခြေရာလက်ရာတွေတွေ့ကြတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့မလေးအစိုးရက ASEAN တာဝန်စုံစမ်းရေးကော်မရှင်ကို March 5ရက်အင်္ဂါနေ့မှာစတင်ဖွဲ့စည်းလိုက်ပါတယ်။တွေ့ရှိခဲ့တဲ့အလောင်းတွေဟာမြန်မာနိုင်ငံကလာတဲ့ရိုဟင်ဂျာဒုက္ခသည်တွေဖြစ်မယ်လို့ယုံကြည်ကြပါတယ်။မလေးအစိုးရအဖွဲ့ကဒီမှုအတွက်အမှန်တရားကိုဖော်ထုတ်ပြီးကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့တန်လေးထံချထားကြောင်းမလေးရှားပြည်ရဲ့ဝန်ကြီးမဟူတင်ဂျာစင်းကပြောကြားလိုက်ပြီးကော်မရှင်မှာပါဝင်တဲ့အဖွဲ့ဝင်5ဦးကိုခန့်အပ်လွှာတွေပေးရခဲ့ပါတယ်။အတွေ့အကြုံရင့်ကျက်ပြီးနားလည်တက်ကြွတဲ့တိုက်ခါရှိတဲ့လူတွေကိုအဖွဲ့ဝင်ဖြစ်ခန့်အပ်ပြီးဒီမှုအတွက်မလေးအစိုးရကဘလောက်လေးထားတယ်ဆိုတာသိစေသလိုအဖြစ်မှန်ကိုသိရမယ်လို့မျှော်လင့်ထားပြီးနောက်ထာမျိုးထပ်မဖြစ်စေဖို့လုပ်ရမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။2015ကပါလစ်ပြည်နယ်မှာမလေးနဲ့ထိုင်းနယ်စပ်ဝမ်ကန်လိုင်းအရက်ကတောတောင်ထူထပ်တဲ့နေရာမှာမြုပ်နှံထားတဲ့အလောင်းတရားကျော်တွေ့ခဲ့ရတယ်လို့ထိန်းသိမ်းတဲ့စခန်းတွေကပါတွေ့ရခဲ့တာပါ
။ကဘာဘောကလေးထုညဉ့်ညံ့မှုအဆိုးရဆုံးမြို့30တဲက22မြို့ကအိန္ဒိယနိုင်ငံကဖြစ်တယ်လို့နိုင်ငံတကာပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့နှစ်ခုကပြောဆိုလိုက်ပါတယ်။2018ခုနှစ်အတွင်းကဘာဘောမှာလေးထုအညဉ့်ညံ့ဆုံးမြို့တော်တွေထဲမှာအိန္ဒိယနိုင်ငံ New Delhi မြို့တော်ကထိပ်ဆုံးမှရှိတယ်လို့လဲ Greenpeace နဲ့ Swiss Cheshire IQ Air Visual ရဲ့လေ့လာချက်ကဖော်ပြပါတယ်မြို့ပေါင်း 3,000 ရဲ့လေထုညဉ့်ညံ့မှုကိုတိုင်တာခဲ့တဲ့ Air Visual ရဲ့အစဉ်ခန်းစာတင်းမှာတော့လေထုညဉ့်ညံ့မှုကြောင့်နောက်နှစ်အတွင်းကမ္ဘာတစ်လွှတ်လူပေါင်း 9,000 တို့အရွယ်မတိုင်မီသေဆုံးစေနိုင်ပြီးစီးပွားရေးပေါ်မှာလည်းရိုက်ခတ်မှုကြီးရှိလာမယ်လို့ဖော်ပြထားပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတင်ကြီးထိုက်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလှော်တွေကိုကြားပါတော့မယ်မြန်မာနိုင်ငံမှာတိုင်းသားလက်နက်ကင်လေးဘွဲ့ရဲ့ Facebook အကောင့်တွေကိုပိတ်လိုက်ခြင်းအပြင်အစိုးရဘက်ကညဉ့်ညံ့ရေးဆက်ဆက်ညှိနှိုင်းနေကြတဲ့သူတွေရက်ဖက်ဖွဲ့စည်းတွေအမေရိကန်နဲ့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေပါဝင်ပြင်ပကဘာနဲ့ဆက်ဆက်မှုလမ်းကြောင်းကိုဖျက်တောက်လိုက်တာဖြစ်တယ်လို့အမေရိကန်ထက်လွတ်တော်ဝါရင်အမတ်ဦးက Facebook ကုမ္ပဏီကိုအပြင်းထန်ဝေဖန်လိုက်ပါတယ်ဒီဖွဲ့လေးခုရဲ့ Facebook တွေကိုပိတ်တာနဲ့ပတ်သက်ပြီးကုမ္ပဏီအကြီးကဲ Mark Zuckerberg ကိုမေကွန်လေးခုတိုက်ရိုက်မိထားတဲ့အထက်လွှတ်တော်မှ Edward Markey ရဲ့အိတ်ဖွင့်ပေးစာကို American ခြေစိုက်ကချင်မာမိတ်ဖွဲ့ကလည်းကြိုဆိုလိုက်ပါတယ်ဒီအကြောင်း Matt Engine နိုင်အပြည့်စုံတော့ပြမှာပ
ါ February 22ရက်နေ့ရက်စွဲနဲ့ကုမ္ပဏီ CEO Mark Zuckerberg ကိုပေးပို့ခဲ့တဲ့ American အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဝင်ဝါရင့် Democrat အထက်လွှတ်တော်မှ Edward Markey ရဲ့အိတ်ဖွင့်ပေးစာမှာတိုင်းဒေသနဲ့ကင်လေးဘွဲဖြစ်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရခိုင်တပ်ဖွဲ့ AA ကိုကန့်တပ်ဖွဲ့ MNDAA နဲ့တအောင်းတပ်ဖွဲ့ TNLA စတာတွေရဲ့ Facebook အကောင့်တွေကိုပိတ်လိုက်တဲ့ကုမ္ပဏီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ Mark Zuckerberg အနေနဲ့ပြည့်ပြည့်စုံစုံဖြေရှင်းပေးဖို့ဖော်ပြထားပါတယ်။ဒါ့အပြင် Match လတရက်နေ့နောက်ဆုံးထားစာနဲ့ရေးသားတုံ့ပြန်ဖို့လဲ Mark Zuckerberg ကို Massachusetts ပြည်နယ် Democrat ထက်လွတ်တော်အမတ် Markey ကတောင်းဆိုထားပါတယ်။အခုလိုအထက်လွှတ်တော်အမတ်မာကီက Facebook ကိုပေးပို့ခဲ့တဲ့အိတ်ဖွင့်ပေးစာကိုကြိုဆိုကြောင်း American ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းက VOE ကိုပြောပါတယ
်။သတ်တော်ကိုကျွန်တော်စာရေးဖြစ်ပါတယ်။ Facebook နဲ့ပတ်သက်ပြီးမှ supervise လုပ်နေရပေါ့။ Committee ကလွတ်တော်အမတ်တွေပေါ့နော်။လိုပိတ်တဲ့အရာကကျွန်တော်ကချင် Facebook မှာ page တချို့ဟာရေနောက်အဖွဲ့လေးဖွဲ့နဲ့ပတ်သက်တဲ့ဆိုမှပိတ်ခဲ့တာကိုကျွန်တော်ကဒီဟာဘယ်လိုမျိုးစံနှုန်းစံထားနဲ့ပေးတဲ့အကြောင်းသိချင်ပါတယ်ဆိုကျွန်တော်စာပို့တယ် Facebook ရေးတဲ့အထက်မှာ dangerous organization ဆိုတာဒီစိုးရိမ်ရတဲ့အဖွဲ့အစည်းပေါ့နော်နာမည်ရောတတ်ထားတဲ့အပေါ်မှာဘယ်ဟာကိုကြည့်ပြီးမှသူတို့ဒီစာနှုန်းကိုယူပြီးမှရေးလဲဆိုတော့ကျွန်တော်အဲ့ဒါတွေလေးဖြစ်ပါတယ်ခုက Senator Markey ကနေပြီးတော့ဒီစာပြန်ထုတ်လဲဆိုတော့အကျိုးဆိုးပါတယ်ခင်ဗ
ျအထက်လွှတ်တော်အမတ် Markey ရဲ့စာမှာအဓိကမေးထားတဲ့မေးခွန်း၄ခုကတော့KIA AA MNDAA TNLA စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကို Facebook အနေနဲ့ဘာကြောင့်အကြမ်းဖက်အဖွဲ့လို့သတ်မှတ်တယ်လဲလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ကိုတော့ဘာကြောင့်အကြမ်းဖက်အဖွဲ့လို့မသတ်မှတ်ရတာလဲအဲ့ဒီလိုတိုင်းဒေသလက်နက်ကိုင်၄ဘွဲ့ကိုပဲခွဲခြားပြီးအကြမ်းဖက်အဖွဲ့လို့သတ်မှတ်တာဟာမြန်မာနိုင်ငံရဲ့ပြည်ရင်းစစ်မှာမြန်မာအစိုးရဘက်ကို Facebook ကထောက်ခံတဲ့သဘောလား D ီလေးဘွဲ့ရဲ့အကောင့်တွေကိုပိတ်ပင်မှုဘသူကအဓိကဆုံးဖြတ်တယ်လဲနောက်ကုမ္ပဏီတွင်းဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်မှာဘသူပါဝင်တယ်လဲစတာတွေကိုအထက်လွှတ်တော်အမတ်အက်ဒဝတ်မာကီးကမေးထားပြီးသတင်းတပတ်အတွင်းစာနဲ့ပြန်ပြီးဖြေကြားဖို့မာခ်ဇူကာဘတ်ကိုတောင်းဆိုထားပါတယ်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကံဆန်းကလည်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA လိုအဖွဲ့အစည်းဟာအကြမ်းဖက်အဖွဲ့မဟုတ်ပေနိုင်ငံတကာနဲ့ဆက်ဆံလှုပ်ရှားနေတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ဖြစ်ကြောင်းအခုလိုပြောပါရယ
် KIA က dangerous organization ဆိုတာ and the two အဖွဲ့အစည်းဆိုတာမဟုတ်ပါဘူးကြ။ဒီမဟုတ်လို့ပဲနိုင်ငံတကာနဲ့ဆက်ဆံနေတဲ့အဖွဲ့အစည်းဖြစ်နေတာပါ။တချို့အရတကယ်ကိုကချင်နဲ့ပတ်သက်ပြီးမှပဲရေးရကချင်စာနဲ့ပဲရေးတဲ့အထက်မှာကချင်တိုင်းရင်းသားတွေဘယ်နဲ့ဥပဒေရောက်ပါဝင်လဲပေါ့နော်ဒီ decision making process မှာကျွန်တော်တို့တိကျတိလောက်ပါဝင်မှုတောင်မရှိလို့ကျွန်တော်ကဒေဘူးရအဖြစ်ချိန်ထိတာအဆင်အလောက်ရှိပါတယ်အဲ့ဒါတရား Facebook နဲ့အများကြီးပတ်သက်လာပြီ Facebook ကလုံးဝကြီးလက်နဲ့တုံးပြခံလာတော့မအစိုးရနေပြီးတော့တိုက်တွန်းမှုရှိလို့လုပ်သလားဆိုတော့ကျွန်တော်မေးခွန်းဖြစ်လာတာပေါ့နော
်ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အဲ့ဒီ Facebook တွေမှာပုံမှန်ဘာတွေတင်ပြနေကြတာလဲရှင
်နိုင်ငံကြီးနဲ့အများကြီးပတ်သက်မှုမရှိပါဘူးဗျအဥမာကျွန်တော်ကချင်ပြည်နယ်မှာဆိုရင်အစိုးရအုပ်ချုပ်တဲ့နေရာရှိတယ်မျိုး KIA အဖွဲ့အစည်းကနေပြီးတော့အုပ်ချုပ်တဲ့နေရာဆိုရှိပါတယ် KIA အုပ်ချုပ်တဲ့နေရာရဲ့တည်င်းဆိုဘူးမှမသိဘူးဒုက္ခတဲ့ဆိုရင်တဝက်ကျော်လောက်က KIA ကိုအုပ်ချုပ်တဲ့နေရာတွေမှာရှိပါတယ်ဒီအုပ်ချုပ်တဲ့နေရာတွေမှာရှိနေတဲ့ဒုက္ခတဲ့အကြောင်းကိုရဆွေမျိုးသားချင်းတဲ့အကြောင်းဆိုရင်ဒီဘွားဒီတချို့ကချင် KIA နဲ့ပတ်သက်တယ်ဆိုရင် Facebook အကောင့်နေပဲကျွန်တော်တီးခွင့်ရတာပါအဲ့လို့ဆိုတော့ဒီလိုပိတ်ရချင်းကတကယ်ဆိုရင်မြန်မာစစ်တပ်ကိုဆက်ရဆွေးနဲ့ပတ်သက်ပြီးမှရင်းနှီး Facebook ကနေပြီးတော့အမုံပွားမှုတွေပတ်သက်ပြီးမှပိတ်ထည့်လို့ပဲအခုကတော့ဒီတံပြန်လောက်တာပေါ့နော်အဲ့လိုတံပြန်လောက်တဲ့သဘောတဘာဝအကြောင်းပဲလောက်တယ်လို့ကျွန်တော်ကယူဆပါတယ
်အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီရဲ့အစီရင်ခံစာမှာမြန်မာစစ်တပ်နဲ့တိုက်ခိုက်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ရဲ့အကောင့်တွေကို Facebook ကတီးတန့်ခွဲခြားပိတ်ပင်ခဲ့ပြီးမြန်မာစစ်တပ်နဲ့သူ့ရဲ့မဟာမိတ်လက်နက်ကိုင်အုပ်စုတွေရဲ့အကောင့်တွေကိုတော့ဆက်ပြီးအသုံးပြုနေတာကို Facebook ကပိတ်ပင်နိုင်ခြင်းမရှိတာဟာနီးလမ်းမကျသလိုစိုးရိမ်မကင်းဖြစ်မိကြောင်းလည်းဖော်ပြထားပါတယ်မြန်မာနိုင်ငံလက်နက်ကိုင်ပဋိပက္ခတွေမှာဖိနှိပ်ရက်ဆက်မှုတွေကိုကျူးလွန်ဖို့ထောက်ခံခဲ့တဲ့အမုန်းတရားပွားစေတဲ့စကားတွေကိုတိုက်ဖြတ်ဖို့ Facebook ကကြိုးပမ်းခဲ့တာကိုသူ့အနေနဲ့အသိမဲ့ပြုပေမဲ့ဒီလက်နက်ကိုင်လေးဘွဲ့ရဲ့အကောင့်စာမျက်နှာတွေကို Facebook ကနေပိတ်ပင်လိုက်တာဟာတိုင်းရင်းသားတွေနဲ့ပြန်လည်ရင်ကြားစေရေးကြိုးပမ်းမှုကိုဟန်တားရာရောက်တယ်လို့လည်းအထက်လွှတ်တော်အမတ်မာကီးကပြောပါတယ်အထက်လွှတ်တော်အမတ်မာကီးဟာအမေရိကန်ပြည်ထောင်စုမှာ Facebook အပါအဝင် Social Media တွေရဲ့အခမ်းကဏ္ဍကိုစောင့်ကြည့်ပြီး Online ပေါ်မှာကိုယ်ရေးကိုယ်တာအချက်လက်တွေကာကွယ်တဲ့ဥပဒေထပ်ပြီးတိုးချဲ့ဖို့လွှတ်တော်မှဥဆောင်လှုပ်ရှားနေသူလည်းဖြစ်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 261 ပြင်ဆင်ရေးကြံ့ခိုင်ဖွံ့ဖြိုးရေးနဲ့ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဥဆောင်တင်သွင်းတဲ့မူကြမ်းနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တချို့အကြားမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်ပူးပေါင်းကော်မတီအနေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကိုပြန်သုံးသပ်မှာမို့အခုချိန်မှာဥပဒေတစ်ခုချင်းစီပြင်ဖို့တင်လာတာကမသင့်တော်ဘူးလို့ပူးပေါင်းကော်မတီဝင်တွေကပြောနေကြပါတယ်ဒီအကြောင်း VOA သတင်းတော့မေခသတင်းပေးပို့ထားပါတယ
်တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေကိုခန့်အပ်ပိုင်ခွင့်နဲ့ပတ်သက်တဲ့ပုံမှန်တွေဖြစ်တဲ့ပုံမှန်261ခကဂါကြီးနဲ့ငါစားတဲ့ပုံမှန်တွေပြင်ဆင်ဖို့ကြံ့ခိုင်ရေးပါတီဘက်ကတင်ပြထားတာနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဘက်ကသဘောထားမှတ်ချက်ပေးခဲ့တာဖြစ်ပါတယ
်ပုံမှန်261ကိုပြင်ဆင်မယ်ဆိုရင်ဆက်နွယ်နေတဲ့ပုံမှန်များကိုပါထည့်သွင်းစီစဉ်ရန်လိုအပ်ကြောင်းတွေးရှိခဲ့ရပါတယ်ဒါ့အပြင်27ရာစုပင်လုံညီလာခံကနေပြီးတော့အတီးပြူပြီးဖြစ်တဲ့ပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းတင်မှာအရေးအကြီးဆုံးဖြစ်တဲ့နိုင်ငံတော်ကိုဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံသောပြည်ထောင်စုဖြစ်ဖွဲ့စည်းရမယ်ဆိုတဲ့အချက်နဲ့ကိုက်ညီမှုရှိစေဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်း1မှာပါရှိတဲ့နိုင်ငံတော်အခြေခံမူများမှအစတင်ပြီးတော့ပြင်ဆင်မှသာလျှင်ယခုပြင်ဆင်ရန်တင်သွင်းလာတဲ့ပုံမှန် 261 ပြင်ဆင်ချက်နဲ့ရှေ့နောက်ညီညွတ်မှုရှိမှဖြစ်ကြောင်းကိုလည်းလေ့လာတွေ့ရှိရပါတယ်
။ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကိုစားဒေါက်တာမျက်ညာနာဆိုးကကော်မတီရဲ့သဘောထားမှတ်ချက်ကိုအခုလိုဖတ်ပြသွားတာပါ။ပြီးခဲ့တဲ့ရက်ပိုင်းကပြည်ခိုင်ဖြိုးပါတီနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကတော့ဖွဲ့စည်းပုံပြင်ဆင်မယ်ဆိုရင်တည်သေးအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပြင်ဆင်ဖို့အခြေခံဥပဒေကိုကျော်လွန်လှုပ်ဆောင်တာတွေမလုပ်ဖို့ NLD ပါတီဘက်ကိုတောင်းဆိုထားတာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတက်မတော်ဘက်ကဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလုပ်တာမှလည်းကြံ့ခိုင်ရေးပါတီဘက်ကတင်လာတဲ့ပုံမှန်161ပြင်ဆင်ဖို့ထောက်ခံသွားမယ်လို့ပြောဆိုခဲ့တာရှိသလိုဖွဲ့စည်းပုံပြင်တာမှာတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေရဲ့အနှစ်သာရကိုပြည့်ဝင်းသွားအောင်ပြင်လာရင်တက်မတော်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်သွားမယ်လို့ပြောဆိုခဲ့တာလည်းရှိပါတယ်။အဲ့ဒီပုံမှန်161မူကြမ်းကိုလက်ရှိပြင်ဆင်ရေးကော်မတီတွင်းကလုပ်နေတဲ့အခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်တွေကသာလှုပ်ဆောင်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့ရခိုင်မျိုးသားပါတီဝင်အချို့ကလက်မခံကြပါဘူးဥပဒေကြမ်းတင်သွင်းထားတာကိုကော်မတီလှုပ်ဆောင်ချက်နဲ့မရောပဲတီးခြားဆွေးနွေးပြင်ဆင်ဆောင်ရွက်ဖို့တင်ပြထားတာတွေရှိတာကြောင့်ပြင်ဆင်ရေးကော်မတီနဲ့လွှတ်တော်ကိုယ်စားလှယ်အချို့အကြားသဘောထားကွဲလွဲမှုတွေရှိခဲ့တာပါပြင်ဆင်ရေးကော်မတီရဲ့သဘောထားဟာဥပဒေအရကျော်လွန်နေလို့တည်ဆဲဥပဒေအတိုင်းလှုပ်ဆောင်ပေးဖို့တောင်းဆိုတာဖြစ်တယ်လို့ပြောလာသူကတော့ဥပဒေကြမ်းကော်မတီဝင်ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပါရှင်ပါ
ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်ရဲ့ဒီတော်ကျွလွတ်တော်မှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်ဒီနဲ့အညီဥပဒေကြမ်းတရားလွတ်တော်ထက်ကိုရောက်လာလို့ရှိရင်ဆက်သွားရမယ်ဥပဒေရဲ့ဆက်လက်ဆောင်ရွက်ပါလို့ကျွန်တော်တို့ကဥပဒေနဲ့အညီပြောတာ
ဒီမိုကရေစီနိုင်ငံတည်ဆောက်ဖို့ဖွဲ့စည်းပုံအခြေခံဥပဒေတွေကအချက်အများကြီးပြင်ဆင်ရမှာဖြစ်ပြီးအာဏာရပါတီ NLD အနေနဲ့အချက်တွေအများကြီးပြင်ဖို့အချိန်နေမပေးသေးခင်မှာတိုင်းရင်းသားတွေလိုလားနေတဲ့ဒန်းတူအခွင့်ရေးရအောင်ဒီပုံမှန်161ကိုပြင်ဆင်ပေးဖို့ NLD ပါတီအနေနဲ့အားပေးတဲ့နယ်လို့ထောက်ပြလာသူကတော့မြမနိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးသိမ့်ပါဒီပုံမှန်ကိုဘယ်လိုကြောင့်ပြင်ဆင်သင့်တယ်လဲဆိုတာနဲ့ပတ်သက်လို့သူက
ပုံမှန်161ပြင်ဆင်ရေးကိုလည်းပဲအပြည့်အဝဖော်ဆောင်မှုလိုအပ်တယ်လို့မြင်တယ်ဘာဖြစ်လို့လဲဆိုတော့ပုံမှန်161ကိုပြင်ဆင်နိုင်မှသာလျှင်နော်2020အလွန်လွတ်တော်အခင်အကျင်းမှာနော်တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေရွေးကောက်တင်မြောက်လာနိုင်မှာဖြစ်တယ်။အဲ့ဒါဟာလည်းပဲခုနပြောတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းအတွက်အထောက်အကူပြုနိုင်မယ်လို့မြင်တယ
်။ဒီမူကျမ်းနဲ့ပတ်သက်လို့ကော်မတီဘက်ကသုံးသပ်ချက်ပေါ်ပြည်တော်စုလွှတ်တော်ဘက်ကတော့လွှတ်တော်ကိုယ်စားလှယ်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ထားပြီးမကြခင်ဆွေးနွေးသွားပွဲရှိပါရဲ့ရှင်။
ထိုင်းနဲ့မြန်မာနယ်စပ်မယ်ဆိုင်မြို့နယ်တွင်းမှာကာလတံမိုးအဖြစ်ထိုင်းဘတ်ငွေတန်း200လောက်တံမိုးရှိတဲ့တောင်ပိုင်းဝဒေတာထုတ်စိတ်ကြွဆေးပြားတန်းဖန်းစီနိုင်ခဲ့တဲ့အကြောင်းထိုင်းနယ်ကြားဆောင်တက်ကနေပြီးတော့သတင်းထုတ်ပြန်ပါတယ်ဒီအကြောင်းထိုင်းမြန်မာနယ်စပ်ခြေစိုက် VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းအမှတ်3နဲ့အမှတ်2စစ်ဒေတာပိုင်းကော့ချန်းကျေးရွာအုပ်စုဟာမြန်မာနဲ့လာအိုနယ်နိမိတ်တွေနဲ့ထိစပ်နေတဲ့နေရာဖြစ်ပါတယ်မူရရာဇာတွေဟာစိတ်ကြွဆေးတွေကိုကော့ချန်းနယ်စပ်အဝင်နှန်းကိုသုံးပြီးကုန်တင်ကားအပြည့်နဲ့တဲဆောင်နေကြတဲ့လမ်းကြောင်းလေးဖြစ်ပါတယ်။မူရစ်ဆေးဝါးတွေကိုအပြက်ရှင်းနေမယ်ဆိုတဲ့စစ်စင်ရေးကာလမှာကုန်တင်ကားတွေနဲ့တင်သူတွေအများအပြားကိုဖမ်းဆီးလိုက်တာကြောင့်နောက်ပိုင်းမှာတော့မူရစ်ဆေးဝါးတွေကိုကားငယ်တွေကိုတုံးပြီးကား၄-၅စီးနဲ့ဇက်တိုက်တဲယူမှုစနစ်ကိုမူရစ်ခိုင်းတွေကတုံးလာကြတယ်ဆိုပြီးထိုင်းနာပိုင်းတွေကဆိုပါတယ်။ပထမဝင်လာတဲ့ကားတစ်စီးကိုရဲတွေကအာယုံစိုက်နေချိန်တခြားကားတွေကဆက်မောင်းဝင်လာကြတဲ့ဤကိုတုံးလာကြတာလို့လဲဆိုပါရယ်စီပါဒံကော့ချန်းကျေးရွာတွေမှာမလ၄ရက်နေ့ကထိုင်းနယ်ကြောက်တက်တွေပိတ်ဆို့စောင့်ကြည့်နေချိန်ချင်းရိုင်းတိုင်းစင်နံပါတ်နဲ့ကားတစ်စီးကိုစစ်တပ်ကတွေ့ရှိသွားခဲ့ပြီးတဲ့နောက်ကားပေါ်မှာအိတ်ကြီး၅လုံးနဲ့ထုတ်ထားတဲ့စိတ်ကြွဆေးပြားတပ်တန်းကိုတွေ့ရှိခဲ့တာပါထိုင်းမြောက်ပိုင်းကဘုံမူနရစ်ထောင်ဝန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါရယ်သူပြောသွားတာကတော့နယ်ကြားဆောင်တက်တီဟာတရင်ရအဲ့ဒီနယ်မြေကိုတွားရောက်ရှင်းလင်းတဲ့အခါမှာစိတ်ကြွဆေးပြားတပ်တန်းကိုဖမ်းဆီးမိခဲ့တဲ့အကြောင်းအခုဖမ်းမိတဲ့ကိုသုံးလုံးတစ်စိတ်ပါအဝါရောင်အထုပ်စိတ်ကြွဆေးတွေဟာမြန်မာနိုင်ငံဘက်ကဗိုလ်မှူးလောဘထိန်းချုပ်ထားတဲ့ဝါတောင်ပိုင်းနယ်မြေကဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းကာကွယ်ဝန်ကြီးဌာနရဲ့2018ခုနှစ်နိုဝင်ဘာလကနေ2019ခုနှစ်ဇန်နဝါရီလအထိမူရစ်ဆေးဝါးကိုအပြည့်ရှင်းလင်းလုပ်နေတဲ့စစ်စင်ရေးကာလမှာတော့3လအတွင်းထိုင်းမြန်မာလာအိုရွှေတရီကန်ဒေသကနေစိတ်ကြွဆေးပြား248တန်းဖမ်းဆီးနိုင်ခဲ့ကြောင်းထုတ်ပြန်ခဲ့ပါတယ်ဖေဖော်ဝါရီနဲ့မတ်လတည်းမှာလည်းစိတ်ကြွဆေးပြားတွေ 三年起比没加克纳索的路攀比你俩来批八来先。
格巴朱迪亚 CYA 啊，其中第二男人的呢，第二个傻逼多，开开开开，勇敢也没路，第二五年就立个新啊，不要来巴嘞。第二男人 CYA 个，你国那边的 American 比方说呢，工作也年半不离，十片你俩呢都起码的开开的，上山也不离呢，人生你也巴嘞，第张飞的领导 Bill 8。北京有个人比较准备不差了，没等你太表表吧里面。
第二呢，我也是把一个缅甸那也，啊，看片头破呢，地川潘丁木那个乌扎贝上月破事件他讲，第二问题就离开清啊，第二比图 Congress 个顶端呢，你不来先看啥的嘛，太端表述给吧嘞。第二嘛，第二也判表木超越该农案的。超得的嘛，俺也该弄家洗垃圾不？一门子吃他账嘞，第二问题就个表述吧嘞。问题就里也没讲啊，地基里那边地年也地年木说那个，啊，真可能是叫太短表述多吧嘞。少些个，本来也跟他老了没苗林这对，那别人比把心里苗那木的地年不落得说那边。American 比方说呢，工作也没别的目的过来太多表述多吧的。
今年我国发展面临的环境更复杂、更严峻。
今年嘛，彭博一段还用在楼上部新人来读，楼下干下来文件啊，不必修推接边嘛吧。从咱也目的开开的个嘞，一段要一月三要，也不要集团嘛吧。开开开开，用干部别话变心下吧没。
第二所以人生你的新科技开开对的嘛工作也的嘛目的呢对公共是来把握的吧的。第二看美你比亚龙安吉华为也本来也想要接给国乱表背部 American 比方说个当初他吧的。他变华为公民机呢第二所以家不得生的目的阿龙个收推的前年没有批了没宝马嘞 American 不个所以你了吧。ဒါပေမဲ့လည်းအမေရိကန်နဲ့တရုတ်တာဝန်ရှိသူတွေကြားမှာတော့သဘောတူညီချက်တစ်ခုရနိုင်တယ်လို့အကောင်းမြင်ထားကြစေဖြစ်ပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပေယိုကတော့ရှေ့လာမဲ့သတင်းပတ်တွေအတွင်းထူးခြားတဲ့ကြေညာချက်တစ်ခုရှိလာနိုင်တယ်လို့မျှော်လင့်တဲ့အကြောင်းတင်းနှင်းလာနေတုန်းကပြောပါတယ်။တရုတ်အစိုးရရဲ့နှစ်ပတ်လည်နိုင်ငံရေးဆွေးနွေးပွဲတွေရဲ့ပြင်ပမှာတရုတ်ကုန်သွယ်ရေးဝန်ကြီးဆောင်ရှန်းကနှစ်နိုင်ငံကြားသဘောတူညီချက်တချို့ရဖို့လိုအပ်နေစေဖြစ်တယ်လို့ပြောဆိုသွားပါတယ်
။现在工作团队还在继续磋商。
လက်ရှိမှာတော့လုံဆရာတွေကလည်းအများကြီးရှိနေပြီးအလုပ်သဘောအရစည်းစံညီနိုင်မှုတွေဆက်လုပ်နေတယ်ပါ။ဒီလိုနဲ့အမေရိကန်တို့အနေနဲ့တချို့ကိစ္စတွေမှာသဘောတူပြီးအတူတွဲဆောင်ရွက်ဖို့လိုအပ်ပါတယ
်။ဒီနေ့ပြည်သူ့ Congress အစည်းအဝေးအတွင်းမှာတော့တရုတ်အနေနဲ့ပထမဆုံးသောနိုင်ငံခြားယင်းနှိမ့်မြုံနံမှုဥပဒေကိုအတည်ပြုနိုင်ဖို့မျှော်လင့်ထားကြပါတယ်။စီးပွားရေးနှေးကွေးနေတဲ့အချိန်ပြည်တွင်းကုမ္ပဏီတွေကိုပတ်မိုးနိုင်ရေးအတွက်ကုမ္ပဏီအခွန်တွေနဲ့လူမှုထောက်ပံ့ရေးအခွန်အခတွေကိုဒေါ်လာ300ဘီလီယံနီးပါးဖြတ်တောက်မယ်လို့ဝန်ကြီးချုပ်လီကပြောပါတယ်။အစိုးရဘက်ကအသုံးစရိတ်ကိုမြင့်တင်ပြီးဘန္တာရေးဆိုင်ရာမူဝါဒတွေကိုလည်းပိုပြီးသက်ဝင်လာအောင်လုပ်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။တရုတ်အစိုးရကစည်ရည်အသုံးစရိတ်ကို9.5%ကိုင်းနှုန်းဒေါ်လာ189ဘီလီယံနီးပါးတိုးမြင့်သွားမှာပါတကယ့်အသုံးစရိတ်ကဒီထက်ပိုများမယ်လို့သုံးသပ်သူတွေကပြောပါတယ်ဒါပေမဲ့တရုတ်အစိုးရကပြောထားတဲ့အသုံးစရိတ်ကအိန္ဒိယရဲ့အသုံးစရိတ်ထက်3ဆပိုများပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကကာကွယ်ရေးအသုံးစရိတ်ဒေါ်လာဘီလီယံ900ရှိခဲ့တဲ့အမေရိကန်ရဲ့စီရီအသုံးစရိတ်နဲ့ရှင်ရင်တော့အတော်လေးနည်းနေပါသေးတယ်ရှင်
။ View American တန်ရဲ့ Vodafone မနက်ခင်းစီစဉ်တွေကိုတက်ရိုက်တင်ဆက်ပေးနေတာပါမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့စီစဉ်မှာရန်ကုန်မြို့စီမင်းတရားရွေးကောက်ပွဲတွေမကြခင်ကျင်းပတော့မှနဲ့ပတ်သက်ပြီးတော့ဆွေးနွေးထားချက်တွေကိုပြန်ပြီးတော့တင်ဆက်ပေးဦးမှာဖြစ်ပါတယ်။အခုစီစဉ်စာဆုံးကိုမနက်၈နာရီကနေ၉နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တာမြန်မာပိုင်းက2019ခုနှစ်မတ်လ6ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြမယ်ထဲမှာ
ဒီဒီကကြွေးရချစ်လာဖို့အတွက်ကျွန်တော်တို့ဒီဒီကမရဒီကကြွေးရလည်းအမတန်ဟောက်အရေးကြီးရယ်အထူးသဖြင့်ကတော့ဒါစီပီရေးောက်ကြွေးကျွေးရဟာမျိုးကကျွန်တော်တို့
မချခင်ချင်းပါတော့မယ်ရန်ကုန်မြို့စီမံတာရေောက်ပွဲတွေကြောင်းဆွေးနွေးထားတဲ့အင်္ဂါညတည်းတွေလည်းဆွေးနွေးကန်းကိုပြန်လည်တင်ဆက်တဲ့ခါမှာမချခင်ကြားရတော့မှာပါ American EDM အသုံးနှုန်းတွေကိုလည်းနားဆင်ရမှာရှိပါတယ်အခုတော့ဒီနိုင်ငံကသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပုံပြက်ကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်မြန်မာနိုင်ငံအတွက်မျော်လင့်ချက်ရှိတဲ့ဆိုပေမဲ့လည်းဒီမျော်လင့်ချက်စီကိုသွားမယ်လမ်းကရှေလျားကြမ်းတမ်းနေဆိုတဲ့ခေါင်းစဉ်နဲ့ Robert Gold ရေးသားတဲ့ဆောင်းပါးကို The Highlander သတင်းစာမှာမလ4ရက်နေ့ကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အခြေအနေကတော့စိတ်ပျက်စရာပါရာစုနှစ်တဝက်ကျော်စစ်အာဏာရှင်အုပ်ချုပ်တဲ့ဒဏ်ကိုခံခဲ့ရပြီးလူခွင့်အခြေအနေတွေကလည်းဆိုးဝါးနေတာကြောင့်နိုင်ငံတကာရဲ့အပြစ်တင်ရှုံချတာတွေကိုကြေကြေပြန့်ပြန့်ခံရပါတယ်စစ်အာဏာရှင်အုပ်ချုပ်မှုအခုမရှိတော့ဘူးဆိုပေမဲ့လည်းမြန်မာစစ်တပ်ကလွှတ်တော်တွင်ကြီးကြီးမားမားထိန်းချုပ်ထားတော့မှာမြန်မာနိုင်ငံမှာအစိုးရရဲ့ထိန်းချုပ်မှုအာဏာတွေရဲ့ဒီမိုကရေစီမဆန္ဒရေးတွေကြောင့်လူခွင့်ရေးပြဿနာတွေပေါ်ပေါက်နေပြီးနိုင်ငံတကာရဲ့ရှုံချတာတွေကိုခံရပါတယ်ဒီထဲမှာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိပ်ကွပ်မှုနဲ့ပတ်သက်ပြီးနိုင်ငံတကာကအကြီးအကျယ်အပြစ်တင်နေကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးရိုဟင်ဂျာဆိုတာမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်လူဦးရေတွေကတောက်စုဖြစ်ပါတယ်တခြားနိုင်ငံတွေမှာလည်းရိုဟင်ဂျာတွေရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာ 1.3 သန်းဆော်ဒီအာရေဗျာနိုင်ငံမှာ 9 သိန်းပါကစ္စတန်မှာ 3 သိန်းခွဲအမေရိကန်ပြည်ထောင်စုမှာတောင်ရိုဟင်ဂျာတွေ 12,000 လောက်ရှိနေပါတယ်မြန်မာစစ်တပ်ရဲ့နှိမ်နှင်းမှုတွေတိတိတသားမရှိခင်ကမြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာမွတ်စလင်ဥယေကတသန်းကျော်ရှိခဲ့ပါတယ်နှိမ်ကမှုတွေပြင်းပြင်းထန်ထန်လှုပ်ခဲလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေက6သိန်းကျော်ရှိတာကြောင့်အခုဆိုမြန်မာနိုင်ငံမှာရိုဟင်ဂျာ 4 သိန်းလောက်ပဲကျန်မာတော့တယ်မြန်မာနိုင်ငံကလူခွင့်အခြေအနေတွေဆိုးရွားမှုတွေကြောင့်နိုင်ငံကကနေစီးပွားရေးအရာရောတန်တမာရေးအရာပါဖိအားတွေဝိုင်းပြီးတော့ပေးနေကြလို့အစိုးရနဲ့မြန်မာလူအဖွဲ့အစည်းကိုပို့ပြီးတော့ဖွင့်ပေးတဲ့လောက်ရတဲ့ရှိလာခဲ့ပါတယ်။ဒါကကောင်းတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့လည်းလောက်ဆရာတွေကအများကြီးကြံနေပါသေးတယ်။ကမ္ဘာမှာမျက်နှာကောင်းရမယ့်နိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံပြန်ပြီးတော့သွားကျင်နေဆိုရင်ဒီမိုကရေစီနဲ့လူခွင့်ရေးတွေကိုလေးစားလိုက်နာတဲ့လူအဖွဲ့အစည်းဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေကိုလုပ်ရပါလိမ့်မယ်။မတူညီတဲ့ဘာသာတရားတွေနဲ့အတူနေထိုင်တတ်ရေးညဉ့်ညံ့မှုဒီမိုကရေစီနဲ့လူခွင့်ရေးတွေကိုလေးစားလိုက်နာရေးဆိုတာတွေကမြမလူအဖွဲ့အစည်းအတွက်အထူးကကြတဲ့အခြေခံအုတ်မြစ်တွေပဲဖြစ်ပါလိမ့်မယ်လို့ Robert Gold ရေးသားတဲ့ဆောင်းပါးကို The Highlander သတင်းစာမှာဖော်ပြထားပါတယ
်။ Facebook, Twitter နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအနေနဲ့မြမနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်လာအောင်အားပေးမှုတွေတည်တည်ချာချာပိုးပြီးလုပ်ဖို့လိုအပ်တယ်လို့ကုလသမဂ္ဂရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုကြောင်း Tom Miles ရေးသားထားတဲ့ဆောင်းပါးကို Writers သတင်းမှာ Match လ9ရက်နေ့ကဖော်ပြထားပါတယ်။မြမနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ကသူ့ရဲ့အစီရင်ခံစာတစ်စောင်ကိုအင်္ဂါနေ့တုန်းကထုတ်ပြန်ခဲ့ပြီး Facebook နဲ့မြမပြည်တွင်ရင်းနှီးမြှုပ်နှံသူတွေကိုလူခွင့်ရေးကိုအားပေးကြဖို့တတိပေးထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိမ်နှင်းမှုဟာလူမျိုးတုံးတပ်ဖြတ်မှုသဘောမျိုးတက်ရောက်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတစ်ခုကပြောဆိုထားတဲ့အချိန်မှာပဲဒီကိစ္စကိုအာရုံပြောင်းတဲ့အနေနဲ့မြန်မာအစိုးရဟာရင်းနှီးမြှုပ်နှံသူတွေမြန်မာနိုင်ငံမှာစီးပွားရေးတွေလာရောက်လုပ်ကင်ဖို့ဆွဲဆောင်စည်းရုံးနေပါတယ်။မြန်မာစစ်တပ်နဲ့တိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့၄ဘွဲ့ရဲ့ Facebook အသုံးပြုမှုတွေကိုပိတ်ပင်လိုက်ပြီလို့ပြီးခဲ့တဲ့လက Facebook ကုမ္ပဏီကပြောထားတယ်ဆိုပေမဲ့လည်းကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Healy ကတော့မြန်မာစစ်တပ်နဲ့သူ့ရဲ့မဟာမိတ်လက်နက်ကိုင်အုပ်စုတွေရဲ့ Facebook အသုံးပြုမှုတွေကိုမပိတ်ပင်တဲ့အပေါ်စိုးရိမ်တယ်လို့ဆိုပါတယ်။တိုင်းသားလက်နက်ကိုင်အုပ်စုတွေထဲမှာတီးတန့်ခွဲပြီးပိတ်ပင်မှုတွေလုပ်တာကတရားမျှတမှုမရှိဘူးလို့ Miss Yan Healy ကဆိုပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအစီရင်ခံစာကိုအခုလာမဲ့ Match လ7ရက်နေ့ကြာရင်ကုလသမဂ္ဂလူခွင့်ရေးကောင်စီမှတင်သွင်းမှာပါ။မြန်မာစစ်တပ်ကလှုပ်ဆောင်နေတဲ့စီးပွားရေးတွေဖြစ်ကြတဲ့ Ubai Limited နဲ့မြန်မာစီးပွားရေး Corporation အဖွဲ့တို့ကိုပြစ်ဒဏ်ခတ်အရေးယူမှုတွေလုပ်ဖို့လဲစဉ်းစားတင်တယ်လို့ Miss Yan Healy ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အကြောင်း Tom Miles ရဲ့သတင်းဆောင်မကို Reuters သတင်းမှာဖော်ပြထားပါတယ်ရှင
်အခုတော့မနေ့ခင်းတိုင်းဒေါ်လာတန်တင်ဆက်ပေးနေတဲ့ American Idiom သုံးလုံးတွေကိုနားဆင်ကြပါခင်ဗျာ
ဒီကိရမနဲ့တင်ပြမယ် idiom အသုံးကတော့
add fuel to the fire
ဖြစ်ပါတယ်စာလုံးပေါင်းက add add ကထပ်ပေါင်းတာထပ်ထည့်တာ fuel fuel ကလောင်စာ to သို့ the the fire fire ကမီးဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်နေတဲ့မိမှထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမိလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြည်လာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလည်းစီနူယိုမှာအသုံးဖြစ်တဲ့မိလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုပြီးအခြေအနေဆိုးရအောင်ငကိုကစိတ်ဆိုးနေတဲ့လူကိုတော်တဲ့ပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆုလုပ်တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The mother was shouting at the crying child It just added fuel to the fire as the child instead of stopping started throwing things around
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးဩတော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသေးလာတာပေါ့အငူမရက်တယ်ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The mother was shouting at the child It just added fuel to the fire as the child instead of stopping started throwing things around
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
add fuel to the fire
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့မနေ့ညကတော့ထုတ်လွှင့်ခဲ့တဲ့တရိပ်လေးလိုင်းအင်္ဂါညတရက်လေးလိုင်းစီစဉ်ကိုထပ်ပြီးတော့နားဆင်ရတော့ပါခင်ဗျာကိုတားညုံတက်ဆက်ပါလိမ့်မယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရန်ကုန်မြို့တော်စီမံသားရေးကော်မတီအစည်းအဝေးရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ဒီစီမံသားရေးကော်မတီအစည်းအဝေးရွေးကောက်ပွဲတွေကတော့မတ်လ31ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အများပြည်သူသိထားတဲ့အချက်တွေနောက်စီမံရွေးကောက်ပွဲဟာဘယ်လောက်ရည်ပါလဲဘယ်လောက်ဟုတ်ပြီလုတ်ပိုင်ခွင့်ရှိတဲ့နေရာဖြစ်လဲဆိုတော့ကိုကျွန်တော်ဒီနေ့ညတဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်အာပထမတူကတော့မတ်တင်စာရှင်းလိုက်ပါသူကတော့ဒီဒီမိုကရေစီနဲ့ဖွံ့ဖြိုးရေးလှုပ်ရှားမှုကော်မတီရပါနောက်တူကတော့ New Myanmar Foundation ကမတ်မြနန္ဒာတင်းဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ဒီလက်တွေ့စီယုံရေးအခြေအနေလက်တွေ့မြေပြင်အခြေအနေနဲ့ပတ်သက်ပြီးလို့သိနိုင်ဖို့လဲကိုယ်စီလောင်းတူကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ဦးဝင်းချူဖြစ်ပါတယ်ခင်ဗျသုံးလုံးလေးလိုင်းပုံကိုရောက်နေပါပြီကျွန်တော်အရင်ဆုံးမတ်တင်စာရှင်းလိုက်ယူဖိတ်ခေါ်ချင်ပါတယ်မတ်တင်စာကြီးကြားရလားမသိခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့မတ်တင်စာကျွန်တော်အရင်ဆုံးပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မတ်တင်စာတို့ကလည်းဒီလုံနေတဲ့အခြေအနေကြတော့ကျွန်တော်တို့သိရတော့စိတ်ဝင်စားမှုကြီးလဲနေတော့အများပြည်သူသိတဲ့တဲ့အချက်ဒီပေါ့နော်ဒီသတိထားတဲ့အချက်ဒီဘာတွေများရှိမလဲအဲ့ဒါဆိုရင်မတ်တင်စာရှင်းလိုက်ဘာတွေပြောနိုင်မှာခင်ဗျအခုလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့
ကျွန်တော်တို့ဒီလာမယ့်ရွေးကောက်ပွဲကဒုတိယအခြေအနေနောက်အဲ့ဒီကောစင်ပါရစာအကျော်တင်တဲ့နောက်တစ်ခုကကျတော့အဲကျွန်တော်တို့က33မြို့နေကိုပဲအဓိကပေါ့နော်ဆင်တရားရေးနေလေ33မြို့နေဒါပဲအဓိကရွေးကောက်ခွင့်ရှိနေတာဖြစ်ပါတယ်ဆိုတော့ဒါက33မြို့မှာနေတဲ့ပြည်သူတွေရဲ့အခွင့်အရေးတစ်ခုဖြစ်တယ်နောက်တစ်ခုကကျွန်တော်တို့ session နဲ့ပြည်သူတိုင်းနေပေးခွင့်ရလာပြီအများဆိုရင်ဒီရွေးကောက်ပွဲပြီးခဲ့တဲ့ရွေးကောက်ပွဲဆိုတင်တယ်ရောက်ပြီပေါ့ဗျာအများကြီးကြတဲ့အဓိကအဲနေပေးခဲ့တာဆိုတော့ဒါကျွန်တော်တို့ညတော့ကိုစားပြုရဲ့ရွေးကောက်ပွဲဖြစ်ခဲ့ဘူးညတော့ကိုစားပြုတဲ့ကော်မတီမဟုတ်ခင်ဘူးအခုဆိုရင်တော့အဲ့တော့တင်ပြမဟုတ်တော့လည်းတိအိမ်မှာ session နဲ့ပြည်သူတိုင်းဘာလို့ဆိုတော့လူတိုင်းနေပြရလာပြီဒါက မသိနေတယ်လို့ပြောလို့ရတယ်။အဲနောက်ချက်တော့ပြောလို့ရတာပါလို့ကျော်အဲရောပြတ်မှာဒီမှာဒီရေကောက်ပွဲတွေဆိုတာတော့အတွက်အစ်အဆန်းဖြစ်နေတယ်။အခုမှရေကောက်ပွဲတွေကဒီလိုနဲ့အာစပြီးနည်းနည်းရှိလာတဲ့အခါမှာဒီလိုသိနေနိုင်ငယ်ပေါ့နော်ရေကောက်ပွဲကအရင်များလိုက်တာမှတ်မှတ်အပြည့်ထွက်ပြီးတော့ဒါမေးရတယ်ကျော်ဆိုတော့အခြေခံအထူးသဖြင့်ရေကောက်ပွဲတွေနဲ့ရောရရှိနေ။နောက်ဓာတ်ပြည့်ရေကောက်ပွဲတွေနဲ့ရောရရှိနေဆိုတော့မသိသေးကြနာတော့ဒီစီးရောက်ပေါ်ဆိုတော့ဒီတနေ့ရအဆင့်မှာကျွန်တော်နေ့စဉ်ကျွန်တော်နေ့စဉ်နေမှုဘဝနေနဲ့ထိစပ်မှုရှိရဲ့အခြေခံအကျဆုံးတော့အစိုးရအစိတ်ပိုင်းခုကျွန်တော်ရေကောက်ခွင့်ရနေရဖြစ်ပါတယ်ဆိုတော့ကျွန်တော်ဝီဇာကနေအဲကျွန်တော်ကျေးရဲ့ဒီပေါ်တော့လုပ်ငန်းဆောင်တာတွေအလုံးကြီးပါအဲ့ဒါကျွန်တော်မနေ့အိမ်ကလို့လာလို့စပြီးတော့ဒီအဲရေရေစပြီးတုံးရတော့မယ်ညအိပ်တဲ့ခါလဲကျွန်တော်လမ်းပြီးမှလူလန့်ခွေးစပ်ဖြစ်ပြီးတော့အချောင်းရတွေကအကုန်လုံးကကျွန်တော်နဲ့ဆက်ဆံနေနေဒီစာဖြစ်ဆက်နေတဲ့တောင်မဒီလိုထိဆက်တဲ့လုပ်ငန်းတွေမှာကျွန်တော်တို့ကိုးစားပြီးတော့အာပုံဖြတ်ပေးတဲ့ကိုယ်စားလှယ်တွေကိုသင်ယောက်ခွင့်ရမယ်အခွင့်အရေးဖြစ်တယ်ဒါတော့အဓိကကျွန်တော်အာဒါဖြစ်တဲ့လုပ်ငန်းတွေမှာရှ
ာဟုတ်ကဲ့နောက်တစ်ချက်ကျွန်တော်မေးချင်တာကဒီစီပင်ရွက်ကောက်ပွဲကွန်ပျူတာစီစဉ်ရွက်ကောက်ပွဲတွေကဘယ်လောက်ထိလုပ်ပိုင်ခွင့်ရှိတဲ့နေရာလဲခင်ဗျဟု
တ်ကဲ့ဆိုတော့ဒါကကိုယ်စားလှယ်ဖြစ်လာမယ်ပေါ့နော်ကိုယ်စားလှယ်ဆိုတော့ပြည်သူရဲ့ကိုယ်စားလှယ်ပြည်သူကိုကိုးစားပေးရမယ်အဲ့တော့တစ်ချိန်တည်းမှာလဲကျွန်တော်အစိုးရကြီးအများကြီးရှိပါတယ်နံပါတ်1ကဒါလဲကျွန်တော်ဒီစီပင်ကွန်ပျူတာရဲ့ structure ဒီဖွဲ့စည်းပုံဟာအဲ့တော့ဒါတည်းအားလုံးပြီးပါမှာအခက်ကြီးဖြစ်နေရဲ့အဲ့ဒါဗာလဲဆိုတော့ပြောဝင်လို့ပြောတဲ့ဒီအမြင့်ဆုံးသောဒီအာဏာယူထားတဲ့ဥက္ကဋ္ဌကိုစီမံပေးကော်မတီဥက္ကဋ္ဌနောက်ပြီးတော့ဝင်တာဝန်လည်းယူထားတယ်နောက်စီမံတာရေးဝန် development minister သူဒီရဲ့အဲ့ဒီပုဂ္ဂိုလ်ဦးကထိဆုံးမှာဒီကော်မတီရဲ့ထိဆုံးမှာထိုင်ပါတယ်အဲ့သူဒီကအစိုးရဘက်ကဒီတမကနေဈေးရိုက်ရောက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရရဲ့လက်ရှိအာဏာရပါတီတပါဒီလက်တနာပါပေါ့နော်သူတို့ရဲ့အဲ့တော့ဒီနေတော့ဒါတွေကနေဒါချင်းစုခံထားရတဲ့ company လို့ပြောရတယ်။ဒါပေမဲ့ခရီးကုန်မှာစောက်အားပါချက်တခုကအဲ့ဒါသူတမှုတခုပဲပြောလို့ရတယ်။ဒီလိုတော့ဒီလိုတော့ဝင်နေရတခုကိုဒါမန္တလေးမှာလို့ပြောရဲဆန်ပြီးထားတယ်ပေါ့။ဒါပေမဲ့သူကတော့ဒီဒီလိုတော့ဝင်ဟာအာဒီလိုတော့ဝင်ရဲ့အဲ့လက်အောင်ငယ်သားမျိုးတော်ဝင်ခိုင်းတာလို့ပြောရပြီးတော့ဝီဒီယိုနဲ့ဝီဒီယိုနဲ့ပြောတော်ဝင်ဒါတွေကဒီအခက်အခဲပေါ့နော်ဒီအောင်အာနာအာတမှုရှိရဲအများတော်အများတော့ရန်ကုန်မှာဆိုရင်တော့ဝီဂျီကပဲအထူးသဖြင့်မြို့တော်ဝင်အလုပ်ဒီလောင်းဝင်လောက်သွားရရှိရပေါ့ဆိုတော့ဒီတိုင်းမှာသူမြို့တော်ဝင်ဆိုရယ်ပြီးတော့ကိုယ်စားလှယ်ကဈာညံ့မယ်ဆိုရယ်အကြောင်းအရာကြီးဖြစ်နိုင်တယ်။နောက်ဒီဖဲတုဖြစ်ရတဲ့အဆက်လောက်ပဲပွဲကြီးဖြစ်ရတဲ့အဆက်လောက်ပဲဖြစ်သွားမလားပေါ့နော်ဒါကတော့ပြည်သူတွေရောအရက်ဖက်ဖွဲ့စည်းနေနေစိုးရင်ချက်ပါဆိုတော့ပြောရမယ်ဆိုလောက်ပိုင်ခွင့်အားဖြင့်ဆိုရင်တော့အာအရင်ကဥပဒေထက်ဆိုင်တော့ပို့ပြလုပ်ပိုင်ခွင့်ရှိလာတယ်။ဒီကိုယ်စားလှယ်ဟာဆိုရင်ကိုယ်စားလှယ်ရဲ့လုပ်ပိုင်ခွင့်ကိုကျွန်တော်တွေ့ရတာကဘာလဲဆိုတော့ဒီမူဝါဒချမှတ်မယ်။နောက်စစ်စစ်မယ်၊ကြီးကြပ်မယ်။နောက်အကောင့်ထည့်ဖို့မယ်ဆက်လုပ်မယ်ပေါ့။အစအဆုံးကြီးကိုသူတို့တာဝန်ပေးထားတာတော့တွေ့ရတယ်။အဲတကယ်လို့ကြီးမှဘယ်လောက်ထိဒီဌာနဆိုင်ရာတွေကဟိုငွေနေရာပူပေါင်းမလဲ။နောက်ဝန်ကြီးဌာနရဲ့ဒီအစိုးရဘက်ကဝန်ကြီးချုပ်တွေဘက်ကဘယ်လောက်ထိအားပေးခွင့်ဝေပေးလာမလဲဆိုတော့ကျွန်တော်စောင့်ကြည့်ရမှာပေါ့ရှင်
။ဟုတ်ကဲ့။ဒုမြို့တော်ဝင်နေရာကိုဘယ်လိုမျိုးရွေးချယ်မလဲခင်ဗျ။
ဒုမြို့တော်ဝင်ကတော့ကျွန်တော်တို့ဒီအခုလက်ရှိရွေးချယ်ခံရမယ့်အကိုယ်စားလှယ်တွေပေါ့အခုလက်ရှိဆို6ဦးပေါ့ဒီတိုင်းကျွန်တော်နေမဲဆန္ဒနယ်6ဦးကကိုယ်စားလှယ်6ဦးတက်လာတဲ့အခါမှာဒီ6ဦး plus နောက်ထပ်9ဦးကတော့ဒီအစိုးရဘက်ကခန့်အပ်ပေါ့လေအစိုးရခန့်အပ်ရှိသေးတာ position မှာထိုင်နေတဲ့ပုံကိုနဲ့အလုံးပေါင်းပြီး17ဦးထင်ကတဦးကိုပြန်ပြီးတော့ဒုမြို့တော်ရှင်နဲ့ရွေးချယ်မှာပေါ့ဒီမှာလဲကျွန်တော်တို့ swing player တွေတော့အများကြီးရှိတယ်ပေါ့ဒါပေမဲ့ဆို9ဦးဒီအရင်ကလေးကဒါဟိုအစိုးရဝန်ထမ်းကောနောက်ဒီအစိုးရဘက်ကရောပေါ့နော်ဒီလိုမျိုးရှိနေတဲ့အခါမှာကျွန်တော်တို့ကိုယ်စားလှယ်တွေအနေနဲ့တက်သွားတဲ့6ဦးထဲမှာအဲဘယ်လောက်ချင်냐အဲဒီလိုလိုလားတဲ့အညီတကယ်စစ်စင်ဖြစ်လိုက်တဲ့လူဖြစ်လာပါမလားပေါ့ဒုမျိုးတော်ဝင်နေရာကလည်းဒီလိုဆိုကြတော့ရှိတယ်ပြောရမယ်ဆိုဒုမျိုးတော်ဝင်ကပြည်သူ့ဓာတ်ရေးကလုံးဝမဟုတ်ပါဘူးဒီကော်မတီအဖြစ်ရွေးချယ်ခံရပြီးတော့မှဒီမျိုးတော်အဆင့်ကိုရောက်သွားပြီဆိုမှဒီစစ်တပ်ဦးတွေကပြန်ပြီးတာပေါ့လေဒါကတော့အားနေချက်တစ်ခုပါပြည်သူ့အမှန်တိုင်းပြောရရင်တော့မဲအများဆုံးရတဲ့သူကအခြားနိုင်ငံတွေကလို့မျိုးတော်ဝင်ပြီးပြည်သူ့ဓာတ်ရိုက်ခံအပ်တာမျိုးအဲ့အဆင့်ကြီးနေရတဲ့အတူဒုမျိုးတော်ဝင်ကိုလည်းပြည်သူ့ဓာတ်ရိုက်ခံအပ်တာမျိုးဖြစ်သေးဘူးပေါ့ဒါကတော့ရှိပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာမတ်တေသာရှင်လိုက်လီလိုင်းပေါ်မှာနေပြပေါအောင်ခင်ဗျာကျွန်တော်မတ်မြတ်မြနန္ဒာတင် New Myanmar Foundation ကအာဒီရွက်ကောက်ပွဲဆိုင်အကြံပေးပါမတ်မြတ်နန္ဒာတင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်မြတ်နန္ဒာတင်ခုနကပြောမယ်ဆိုရင်တော့ရွက်ကောက်ပွဲကရန်ကုန်မြို့တော်စီပင်သာရေးကွန်ပျူတာစီစဉ်ရွက်ကောက်ပွဲရဲ့ဒုတိယကြိမ်လို့သိရပါတယ်ဒီမတိုင်ခင်မှာလည်းဒီဥပဒေစီပင်နဲ့ပတ်သက်လို့ပြင်ဆင်တာတွေလည်းလှုပ်သွားတယ်ဆိုတော့အခုလာမယ့်ဒီရွက်ကောက်ပွဲနဲ့ဒီစီပင်ရွက်ကောက်ပွဲနဲ့ပတ်သက်လို့အရင်တစ်ခေါက်တည်းဆိုင်ဘာတွေများမျှော်လင့်ချက်ထားစရာတွေရှိပါလဲခင်ဗျာ
အော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်ရှင်းပါလဲကျွန်မတင်တော်ရှင်းနေရပြောသွားပြီတော့เนาะကျွန်တော်ဒီ2014နဲ့2019မှာအဓိကကွာ6ချက်ကရောကျွန်တော်တို့ဒီဥပဒေမူပါမယ်เนา ဥပဒေမူပါမယ်တို့ကြောင်းနေသွားတဲ့ဟာရှိရယ်အခုဝင်ရတဲ့ဆက်ပြီးအသက်16နှစ်ကြည့်ပြီးဒီတိုင်းနေပြီးချင်းအပါအဝင်ကျွန်တော်တို့ဒီကော်မတီဝင်ဆိုလို့ရှိရင်ကျွန်တော်တို့ဒီ၄ဦးရနေပြီးတော့ရေကောက်ခံက6ဦးထိပြေးလာခဲ့တယ်ဆိုအဲ့ဒီတော့အပြင်မှာကျွန်တော်တို့ဒီကြောင်းနေတက်တက်လာတဲ့ဟာလေးတွေတချို့ရှိရယ်အခုဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့ဒီ2014လောက်ဆိုလို့ရှိရင်ဒီရက်ကအဖွဲ့ကြီးကဒီတရားဝင်ကြီးလာဆုံးဖြတ်ပြီးရခဲ့တယ်ပေါ့နော်အခုထိတ်မှာဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအစ်စ်ပေါ်ထွက်လာတဲ့ဒီမျိုးကလေးရရှိပြီးအဲကျွန်တော်တို့ဒီရက်ဖက်အဖွဲ့ကြီးကလည်းဒီချင်းတာရေတောက်ပေးကိုဒီလက်ဆက်ပြည့်စုံပြီးရလာပြီးဆိုအဲ့ဒီအချက်ကလေးတစ်ခုကြောင်းလေးကိုကျွန်တော်တို့တွေ့ရတယ်ဆိုတော့နောက်တစ်ချက်အနေနဲ့ကတော့ကျွန်တော်တို့ဒီဒီရခိုင်မျိုးကလေးနဲ့ဒီကွာချက်တစ်ခုကတော့ကျွန်တော်တို့ဒီရေကောက်တင်ထားခြင်းဆိုင်ကဒီအခန်းကဏ္ဍမှာဆိုလို့ရှိရင်ကျွန်တော်တို့ဒီအရင်းကောက်မှုဖြည့်ရှင်းခြင်းဆိုင်ကကြေရက်ကြီးပြီးတော့ဒီရေကောက်ပွဲမှာဒီကမ်ပိန်းနဲ့ပတ်သက်တဲ့အဲဒီအတုံးကြီးတွေတော့လားဒီအတုံးကြီးတွေကတန်းမှုတွေဒီကောက်ပဲခုံထွက်ဒီထွက်မှုတွေတော့လားဒါမျိုးတွေကတော့ဒီဥပဒေတွေမှာဆိုလို့ရှိရင်ပို့ပြီးတော့မှဒီမျိုးကြီးစံလုံးနဲ့အနေနဲ့အဲကိုက်ပြီးတော့မှဒီကြောင့်တစ်ချက်မှုကိုကြည့်ရတယ်ဒါပေမဲ့ကျွန်တော်တို့ဒီဈေးရင်ချက်တစ်ခုကတော့ဒီလိုမျိုးဥပဒေနဲ့မျိုးတွေကိုတန်းနေလိုက်တော့လည်းပဲကျွန်တော်တို့ကဒီပေါ်မှာလိုက်ပြီးတော့မှဒီအကောင့်ထဲခွင့်နိုင်မလားဆိုတဲ့အပိုင်းလေးတွေကိုကျွန်တော်တို့ကဒီဆက်ကြည့်ရမယ့်ဟာလေးတွေရှိပါသေးတယ်
ဟုတ်ကဲ့ဒီနည်းဥပဒေတွေဥပဒေတွေအပြောင်းလဲလုတ်တဲ့အခါမှာဒီစီပင်အုပ်ချုပ်ရေးမှုတွေရဲ့လုတ်ပိုင်ခွင့်နဲ့ပတ်သက်လို့ရောဘယ်လိုများသဘောထားရှိပါလဲခင်ဗျာပြောင်းဖို့လိုပါသေးလားလုတ်ပိုင်ခွင့်ဘယ်လောက်ထိကျယ်ပြန့်ပေးထားပါလဲ
အဲ့မှာကျွန်တော်တို့ကဒီဒုတိယချက်တစ်ခုကလေကျွန်တော်ဒီနည်းရုပ်တင်မှတ်ချက်ဆိုင်ရာနည်းဥပဒေပြောင်းလဲလိုက်တယ်ပေါ့နော်ပြောင်းလဲလိုက်တဲ့ဆိုပေမဲ့ကျွန်တော်တို့ဒီမှာမထင်ရှားတဲ့အချက်ကဒီရေကောက်ခံလိုက်တဲ့ပုံစံတွေရဲ့တောင်းပြီးတာဘာလဲပေါ့နော်အဲ့မှာဆိုလို့ရှိရင်ကျွန်တော်တို့ကဒီမှာမြင့်မြန်ဆိုရင်မြင့်မြန်ကောင်ကြီးဥက္ကဋ္ဌရှိနေအဖွဲ့ဝင်ဖြစ်ရှိနေအဖွဲ့ဝင်ဖြစ်ရှိနေပေါ့နော်ဒီမှာဒီကျွန်တော်တို့ကလုံးဝအဆင့်ဆိုရင်ကျွန်တော်တို့ဒီဒီကြီးကပုံကြီးတောက်ပါမယ်ဒါလို့အဆင့်မှာဆိုလို့ရှိရင်တော့33မြို့နယ်အတိုင်းတောင်မှာကျွန်တော်တို့ဒီ6ဦးရဲ့အဲ့တော့စစ်စစ်ကောင်ကိုယ်စားလှယ်ကျွန်တော်တို့ဒီပြည်သူရေကောက်တဲ့ကိုယ်စားလှယ်တရားနဲ့မှာဥပေါ်ထွက်လာမယ်ဒါမဲ့ကျွန်တော်တို့ဒီဥပဒေမှာအဲတိကျကြမယ်ရေးသားရဲ့ရေးသားထားတဲ့အချက်ကဥပမာဒီဒုတိယမြောက်ကြီးဆိုရင်ကျွန်တော်တို့ဒုတိယမြောက်ကြီးရဲ့တာဝန်တွေကိုရေးသားထားလို့ရှိတယ်ဒါဆိုရင်ကျွန်တော်ဒီလုံးဝအဆင့်ကော်မတီဥက္ကဋ္ဌရဲ့အဖွဲ့ဝင်တွေရဲ့တာဝန်ကိုကျွန်တော်တို့ဒီပြကြစွာဒီတိုင်းမှာမရှိဘူးပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ကဒီဓာတ်ပြပိုင်းဆိုင်ရာပေါ့နော်ဒီဇဝင်းကြီးဒီအဆုံးကြီးတွေကိုဘယ်လိုမျိုးကျွန်တော်တို့ကဆောင်ကျဲနေလဲနောက်ပြီးတော့ဒီတူတူကလိုလားရဲ့အဲဒီတူတူဝန်ဆောင်မှုလုပ်ငန်းတွေကိုဘယ်လိုအကောင့်ထဲဆောင်ဆောင်မလဲဆိုတဲ့ဒီအပိုင်းတွေမှာပေါ့ကျွန်တော်တို့ဒီဟိုပြကြထင်ရှားတဲ့ဒီကျွန်တော်တို့ကျွန်တော်တို့မသိရသေးဘူ
းပေါ့ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့လက်ရှိဒီလာမယ့်2019ရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့ပထမတစ်ခေါက်တက်ဆိုင်အများပြည်သူသိထားတဲ့အချက်တွေပို့ပြီးသတိထားရမယ့်အချက်တွေဘာတွေများရှိပါလဲခုနမတ်တေသာရှင်လေးပြောသွားတဲ့အထက်မှာတော့အိမ်အောင်စုတစုကိုတမဲမဟုတ်တော့ဘဲနဲ့အခု session နှစ်ပြည့်တဲ့လူတိုင်းပါမယ်တစ်ခုပါဝင်ပေါ့တချို့နဲ့အများပြည်သူသိထားတဲ့အချက်တွေဘာရှင်းပြများရှိပါသေးလဲ
ဟုတ်ကဲ့ဒီအများပြည်သူသိထားတဲ့အချက်တွေတော့ကျွန်တော်တို့ကအခုဒီလာမယ့်ဒီ season ရွေးကောက်ပွဲမှာကျွန်တော်တို့ဒီမဲလေးနဲ့တွေ့ရမယ်အဲ့တော့မင်းရောကျွန်တော်တို့ဒီနည်းနယ်ဥက္ကဋ္ဌအတွက်ကတည်းကကော်မတီအဖွဲ့ဝင်တစ်ခုကတည်းကအဖွဲ့ဝင်နှစ်ခုကတည်းကဆိုပြီးတော့ကျွန်တော်တို့ဒီနည်းနယ်အစဉ်ပုံနဲ့တွေ့ရပါမယ်။နောက်ပြီးတော့ဒီမျိုးရောအစဉ်အချက်လို့ရှိရင်တည်းတွေ့ရပါမယ်။အဲ့တော့စစ်စစ်ကောင်ကျွန်တော်တို့ဒီမဲသွားပေးနိုင်တဲ့ဒီအစဉ်နဲ့မှာပါတဲ့အဆက်ဆက်ချက်နဲ့ဖြစ်ပြီးတဲ့ဒီတိုင်းဒီနေပြီးမဲ့ဆိုကျွန်တော်တို့ကစနာမဲလေးနဲ့ကိုကျွန်တော်တို့ပြရမှာဖြစ်ပါတယ
်။ဟုတ်ကဲ့။
အဲ့ဒါလေးတစ်ခုကရောကျွန်တော်တို့ဒီမဲသိနေဆိုင်ရာမှတ်သားဖို့ပါ။ဆက်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီစိတ်ပူရာကဒီရပိုင်းနဲ့မှာရောအဲ့ဒီတော့ဒီနေ့ဆင်းနဲ့ပတ်သက်ပြီးတော့အခုဒီပြညာမှုတွေတော့ရှိနေပြီ။ဒါပေမဲ့အဲ့ဒီမှာဒီကြောပြီးတော့မှဒီနေ့ချင်းကိုကြည့်ရှုတဲ့ဒီအနေကြီးတွေပေါ့နော်။နေ့တည့်ရဲ့ကျတဲ့ခါကျတော့ကျွန်တော်တို့ကအဲ့ဒီဟာကိုအချိန်ကြီးကြောပြီးတော့မှဒီလက်ဆက်နာရှင်ပြည်သူတွေကိုနေ့ချင်းကြည့်ကြည့်ခြင်းနဲ့ဒီနေ့ချင်းမှာပေါအောင်လုပ်ကြည့်ခြင်းနဲ့အားလုံးလို့ဆိုတော့ကျွန်တော်တို့ဒီမှာအားလုံးကထင်းနေနေဒီစားချက်တစ်ခုရှိတာကဒါတော့ဟိုရုပ်ပွဲလေးရတော့ခဏခဏတော့လုပ်နေတယ်တိတ်တော့ဒီနေ့ပြည့်တဲ့ကျတဲ့မထူးလို့ထင်းနေကျတဲ့လူတွေလည်းများနေတယ်ပေါ့နော်။ဒါအဲ့ခါကျတော့ကျွန်တော်တို့ဒီဒီဒီဒီတွေကိုသိတဲ့တဲ့ဟာလေးတစ်ခုရောဒီဒီမိုကရေစီအဲဒီဘက်ပွဲတွေဖြစ်လာဖို့ဆိုရင်ကျွန်တော်တို့ဒီဒီသမရရေတောက်ပွဲကြီးရလဲအမှန်တန်ဟုတ်အရေးကြီးရယ်အထူးသဖြင့်ကတော့ဒါစီပီရေတောက်ပွဲဆိုရဲဟာမျိုးကကျွန်တော်တို့ပို့ပြီးတော့မှဒါဒီသမရခေါင်းဆောင်ကိုမြင့်နယ်ရဲ့ခေါင်းဆောင်ကိုရဲ့ဒီကိုမြင့်နယ်ရဲ့ဒီစီမီတီကမှုနဲ့ဒီအုပ်ချုပ်ရေးပိုင်းမှာဒီပါဝင်လာမဲ့သူဆိုတော့သူတို့ကိုကျွန်တော်တို့ကဒီမဖြစ်မနေကျွန်တော်တို့ရေးချက်ရမယ်ပေါ့နော်ဆိုအဲ့လိုမျိုးရေးချက်ရမယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကဒီယာကြီးကကိုဒီကမယ်မဆောက်တဲ့တင်မှာကျင်းပါမယ်စီဒီရေကောက်ပွဲကြီးရန်ကုန်မြို့တစ်မြို့ရဲ့အတွက်မဟုတ်ဘူးရန်ကုန်တိုင်းဒေသကြီးတစ်ခုရဲ့အတွက်မဟုတ်ဘူးတခြားသောကျွန်တော်တို့ဒီဒီမြန်မာတိုင်းရဲ့အတွက်လည်းယူကြည့်တယ်ဒါပေမဲ့ဆိုတော့ကျွန်တော်တို့အခုဒီတင်မှာတင်မှာကျင်းပါမယ်စီဒီရေကောက်ပွဲမှာရှိနေကြတဲ့ session တွေကြီးကနေပေးခြင်းကြာဒါရန်ကုန်မှာလည်းရှိသေးတယ်ပေါ့နော်တခြားပြည်နယ်တိုင်းတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီတအိမ်ကောင်တမဲပေးရတယ်တချို့ကြည့်လို့ရှိရင်ဒီရက်ကွက်မှာကိုယ်စလေ၄၅ဦးခေါ်ပြီးတော့မှဒီနေ့ပြည့်ရက်ကျတဲ့အဆင့်ကျတဲ့အခါကျတော့ဒီမြန်မာရေကောက်ပွဲအဆင့်မပြောသေးဘူးပေါ့နော်အဲ့တော့ဒါရန်ကုန်မှာစလိုက်ပြီးဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းဘယ်လိုပဲဖြစ်ဖြစ်ဒါကိုဒီနေ့ကြောက်ပြီးတော့မှကျွန်တော်တို့ဒီနေ့ပြည့်တဲ့ဒီရက်ပိုင်းလေးကိုကျွန်တော်တို့များလာအောင်လုပ်ရမယ် ဒီကိစ္စရေကောက်ပွဲမှာဒါတို့ဒီဒီကနေရေကောက်ပွဲတွေကလည်းအရေးကြီးတယ်ကျွန်တော်တို့ကဒါမှမဟုတ်နေနဲ့ပြရမယ်ဒီဟာလေးလေဒါဒီဒီလို့ဒီကိစ္စမှာ
ဟုတ်ကဲ့ပါခင်ဗျာမမျက်နာတင်ရောမတင်စားရှင်းလိုက်ရောလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကုစေလောင်းဖြစ်တဲ့ဥဝင်းချူဖိတ်ခေါ်ကြပါလေခင်ဗျာရန်ကုန်လူထုရဲ့စိတ်ဝင်စားမှုဘယ်လောက်များရှိပါလဲ
တော်တော်နည်းတယ်ပေါ့ဗျတော်တော်နည်းတယ်ဆိုတာဒီကရဲ2015ရွေးကောက်ပွဲတုန်းက15ရာခိုင်နှုန်းပတ်ဝန်းကျင်လောက်မဲပြီးတယ်လို့ဆိုပါတယ်အခုဒီကာလမှာဒီတောင်နေသွားမလားမသိဘူးဗျ
ဟုတ်ကဲ့အခုရွေးကောက်ပွဲဒီစီယုံးရေးလုပ်ငန်းကြီးလည်းစနေပြီဝန်ချိုးရဲလုပ်နေပြီဆိုတော့စီယုံးရေးလုပ်ငန်းကြီးနဲ့ပတ်သက်လို့ဘယ်လောက်ထိပြင်ဆင်ပြီးလုပ်နိုင်ကြလဲကုစလေအနေနဲ့
ပါတီနဲ့ရှင်ရင်တော့တတိပုဂ္ဂလတွေအတွက်ခက်ခဲရှိမှာပဲလေနိုင်ငံရေးပါတီဆိုတာကတော့တစ်နေ့တည်းကဖွဲ့စည်းထားတာဖြစ်တဲ့အတွက်သူကတိုင်းရင်းစင်စီမြို့နယ်စီပြီးတော့ရက်ွက်စီအစင်းနဲ့စီယုံးရေးဆင်းနိုင်တဲ့အခါကျွန်တော်နယ်မြေမျိုးပေါ့စနေမျိုးနယ်ကိုစီယုံးရေးဆင်းရမယ့်ကိစ္စကြတော့တတိပုဂ္ဂလအတွက်ခက်ခဲရှိပါတယ
်ဟုတ်ကဲ့အဲ့တော့ဦးဝင်းချိုတူတဲ့နေရဆိုလို့ရှင်ရံမုံငွေဖြစ်ဖြစ်ပါဖြစ်ဖြစ်ဘလို့တွားပြီးတော့လုပ်နေရလဲအချိန်ကြီးက
လက်ရှိအချိန်ကြီးကတော့ကျွန်တော်ကကိုပိုင်ငွေပဲဆိုတော့ကျွန်တော်မိသားစုရဲ့ထောက်ပံ့ငွေကလွဲပြီးတော့ကျွန်တော်ဘယ်ကမှရံမုံငွေမရှိပါဘူး
အဲ့တော့အဲ့တက်စီမင်းနေပါကြီးလှုပ်ထားတာရောရှိပါလားခင်ဗ
ျဟုတ်ကဲ့သိန်းနေရာတစ်ပိုးပြီးမသုံးရဘူးဆိုတော့သတ်မှတ်ချက်ရှိထားတယ်ပေါ့သို့တော်လည်းပဲကျွန်တော်ကသိန်းနေရာမဟုတ်ဘူးသိန်းတရာလည်းကုန်မှာမဟုတ်တဲ့အတွက်ဒီသတ်မှတ်ချက်ကကျွန်တော်တို့တော့သိပြီးရေးကြီးမဟုတ်ပါဘူ
းအခုနောက်ရွေးကောက်ပွဲနဲ့ပတ်သက်လို့ပါလူစိတ်ဝင်စားမှုအားနည်းတဲ့ခါကျတော့ခုနကရွေးကောက်ပွဲမှာတကယ်စီမင်းနေပြောင်းလိုက်တဲ့ကိစ္စတွေဥပမာဆိုရင်ရင်းကတိန်အောင်တယောက်ပဲပြေးရမယ်အခု16နှစ်ပြည့်တဲ့လူတိုင်းပြေးရမယ်ဒီလိုအချက်တည်းအစားရန်ကုန်နေကန်တွေတေချာတိကြရလားခင်ဗျအ
ဲ့ဒါက10ဘီလီယံကျော်အကုန်ကြခံထားတဲ့ရွေးကောက်ပွဲကော်မရှင်ကဦးစီးပြီးတောင်းရပေးရမှာပါသို့တော်လည်းအဲ့ဒီဟာကိုဆောင်ရတယ်မဆောင်ရဘူးဆိုတဲ့အချက်ရဲ့အဲပြည်သူတွေတကယ်သိလားမသိလားဆိုတဲ့အချက်ရဲ့ဆိုတာမှာတော့နည်းနည်းတန်လျာရှိပြရဖြစ်ပါတယ်ဆိုလိုတာကတော့အခုချိန်ပြီးမဲသင်းနေမှာမှန်သေးဘူးဆိုတာကိုကျွန်တော်ရဲ့လက်ရှိဝေါ်ပေါ်မှာလည်းကျွန်တော်တင်ထားတယ်နောက်တစ်ခါကျွန်တော်တို့နယ်မြေသုံးမှာအစိုးဆုံးအချက်ကနယ်မြေသုံးမှာပြိုင်မဲ့ကော်မတီဝင်က10ဦးရှိတယ်10ဦးဖြစ်ရှိတဲ့အတွက်ကော်မရှင်ရုံးနေမှာကတ်ထားတဲ့မဲသင်းစာရွက်က2ရွက်ဖြစ်နေတယ်တခြား3နယ်မြေတွေမှာက9ရောက်အထက်ကိုတခုမှမရှိတဲ့အတွက်သူတို့ကဆိုင်ရတဲ့ရတဲ့နဲ့ပြီးတယ်ကျွန်တော်တို့က2ရွက်2ရွက်မှမှတခါကျွန်တော်နံပါတ်က6ဖြစ်တဲ့အခါကျတော့8 90က1ရွက်1335 60ကတရွက်ပြပြကြကြပြောရရင်ဝေလူဝင်တောင်ပိုင်းရက်ွက်ကကော်မရှင်ရုံးရှိမှသလိုရှိရဲ1335 60ပဲပါပြီးတော့8 90ဆိုင်ရမရှိဘူးအကူကတ်ထားတယ်ကော်ကွာသွားတယ်ဆိုတဲ့အခါကျတော့အဲ့ဒီ8 90မရှိတော့ပဲနဲ့ခုနှစ်ယောက်တည်းပြိုင်လာလို့ဖွဲ့တရပြည်သူတွေအမှတ်မားနေပါလေဒီအကြောင်းအရာတွေကိုဆယ်တန်းဆာမွေဝဲဖြေဆိုတဲ့အချိန်ကြတော့မှပဲကျွန်တော်တို့လိုက်လံစစ်ဆေးပြီးအပြစ်ပေးအကြောင်းကြားမှာဖြစ်ပါတယ်
ဟုတ်ကဲ့ဆက်သေးမမြနန္နာတင်းကိုမေးကြည့်ပါလေခုနကမဲစင်းကိစ္စပါမဲစင်းပြုစုတဲ့အခြေအနေကတည်ချချာရောလုံနိုင်ရဲ့လားဘယ်လိုမြင်ပါလဲ
အဲ့ဒါတော့ကျွန်တော်တို့ဟိုပါပေါ့တော့ဒီတိကျလုံမောက်တဲ့ကျွန်တော်တို့ဒီလေးလောက်မှုတော့မလုပ်ရသေးဘူးပေါ့လေခုဒီနေ့နဲ့မဟုတ်ပဲနဲ့ကျွန်တော်တို့ရဲ့ချေရဲ့ပြည့်ရှိချက်အရာပေါ့နော်ကျွန်တော်ဒီတစ်ပတ်အဲဒီလိုမျိုးလေးစနေတိုင်းမျိုးတွေနဲ့ရမှာအဲဒီလိုဒီလက်သမားရှိတဲ့ပြည်လုံးလုံးလေးတွေကိုမျိုးနဲ့တချို့မှာလုပ်ကြပါတော့။ဥပမာအဖြစ်ကျွန်တော်တို့ဒီလက်သကုံကအညာတိစနေကိုလေးကြောင့်ပြည့်တဲ့အချိန်မှာဒီကိုယ်စီလောင်းမျိုးတွေဖြစ်တာပေါ့နော်။အဲ့ဒီမှာဆိုတော့ကိုယ်စီလောင်းမှုဦးကတော့ကျိုးနံနေတွေတော့မဲစနေမှာမပါဘူးပေါ့နော်။ကိုယ်စီလောင်းမျိုးကိုနိုင်တယ်လို့မျိုးစောင်းပါအဲ့ဒီအချိန်မျိုးတွေတော့ကျွန်တော်တို့တွေ့ရရင်နောက်ပြီးတော့ကျွန်တော်တို့ရဲ့ဒီ observer တချို့ရဲ့ပြည့်စုံတဲ့တတိယနေရာလေတချို့ပြည့်နေပြီမှာဆိုလို့ရှိရင်တော့ဒီ message channel တွေအဖြစ်ပြန်လို့ရမှာပြောဒီ message မှာခတ်နေတာမျိုးပေါ့နော်အဲအဲ့ဒါမျိုးဒီ computer ရိုက်တဲ့ error လားအဲ့ဒါမျိုးတွေတော့တွေ့နေရရင်ဒါတော့ဒီမှာအခုဒီရက်ပိုင်းလေးအဲဒီမှာတချို့ရဲ့ပြည့်စုံချက်ကိုဒီမှာဒီချက်တွေကိုဖြစ်ပါတယ်ဒီအဲ့အနေနဲ့ကတော့တခြားဒီအစီအစဉ်ကတော့
အဲ
ဒီရောက်ပေးပြီးတဲ့ခါကျတော့ဒီမှာခတ်မှာပါ
တဆက်တည်းကျွန်တော်ခုနကမမြဒီနန္ဒာသိန်းပြောထားတဲ့ theme ပါပဲ CSU ရက်ဖက်ဖွဲ့စည်းရဲ့စောင့်ကြည့်ခွင့်ကိုအခုခွင့်ပေးတဲ့ဘလို့ပုံစံမျိုးနဲ့စောင့်ကြည့်နိုင်မလဲစောင့်ကြည့်ဖို့အခြေအနေကဘယ်လိုများရှိပါလဲခု
အခုဒီရေတော့ပဲဒီမျိုးရဲ့ကော်မရှင်ပေါ့နော်မျိုးရဲ့ကော်မရှင်ကနေပြီးတော့မှဒီကလေးလေးလာမဲ့ဒီရက်ဖက်ဖက်အစည်းကိုကျွန်တော်တို့ဒီလိုလာဆင့်ထုတ်ပေးတယ်ပေါ့နော်အဲ့ဒီဟာလေကျွန်တော်တို့ဗားအဲ့ဒီတော်တော်ကြီးဆက်ရကလေးရထားပြီးအဲနောက်ရက်ဒီကလေးရှိမှာသူဒီကပ်ကြားကြီးထပ်ပြီးတော့ထုတ်ပေးတယ်ပေါ့နော်အဲ့ဒီကကြတဲ့ဥမာကျွန်တော်တို့ကဒီ33နေမှာဒီဒီကမဥချထားမယ်ဆိုတော့ကျွန်တော်တို့ဒီမက်အတော်ပြင်းမှာဒီစီးရင်ပြဖို့ရှိပါတယ်အဲစီးရင်ပြတဲ့အခါမှာတော့ဒီကျွန်တော်တို့ရဲ့ဒီရက်ကပေးလိုက်တဲ့ညကဒီအစ်ဒီကတော့ဘာသာပုံစံတည်ရင်းပြီးပေါ့လေအဲ33ရက်နေ့မှာကျွန်တော်တို့ဒီအဲဒီညမှာကျွန်တော်တို့ဒီရက်ကပေးလိုက်တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့အတွက်ကတကယ်တမ်း CSU ဘယ်နှစ်ဖွဲ့လောက်လုံနိုင်မယ်လို့ခန့်မှန်းထားကြလဲခင်ဗျာ
ဒီလောက်တဲ့ဒီလောက်ဆိုရင်တော့တနည်းဖွဲ့လောက်ကြရောအဲဒီတော့ဈေးလေးကဆန်းပြီးပို့တဲ့ဆက်ပြီးမှဒီရှင်းပြနေတာရှိတာ
ကျွန်တော်မတ်တစ္ဆာရှင်လေးကြီးမေးချင်ပါလေခင်ဗျာမတ်တစ္ဆာရှင်လေးကြီးခုနကဦးဝင်းချူပြောသွားတဲ့အထက်မှာတစ်ချက်ပါပါတယ်အဓိကတော့ကျွန်တော်လည်းတွေ့နေရတဲ့အဓိကကြိုက်ကိုစလေးတဲမှာအာနာယ NLD ပါတီကဝင်ပြီးတော့ နေရာမျိုးနဲ့နေရာတွေမှာဝင်ထားတာလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင် NLD ပါတီနဲ့တတိပုဂ္ဂရာကြီးနဲ့ပြန်ရတဲ့အနေအထားမျိုးတွေလည်းကြုံနေရပါတယ်အဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်လို့လွတ်လပ်မှုမျှတမှုကိုဘယ်လိုများဟိုတုံ့တက်လို့ရမလဲ
ဒါကကျမတို့လက်ရှိမှာတကယ်ကိုစိုးရင်ရတယ်ပေါ့ဘာဖြစ်လဲဆိုတော့ကျမတို့ပြီးခဲ့တဲ့အခြားသောရွေးကောက်ပွဲဥပမာပြောရရင်ရကျေးစင်ရွေးကောက်ပွဲတွေမှာဆိုရင်လည်းကျမတို့တမတ်ကြောင်းမှုနောက်ဒီရွေးကောက်ပွဲတွေရဲ့အခြေအနေကပြောရမယ်ဆိုဒီအင်ဝင်ကြီးဌာနဘက်ကလည်းအဓိကသွားခဲ့တာပေါ့နော်အဲ့မှာလဲကျမတို့အဓိကထောက်ပြခဲ့တာကအခုဒီ NLD ပါတီကအာဏာရလာတဲ့အခါမှာအဲဒီပါတီရဲ့အာဏာကိုအသုံးပြုပြီးတော့ဒီကော်မရှင်အပေါ်မှာအဲဒီလောမိုးတင်တာမျိုးချုပ်ကင်တင်တာမျိုးဒီလိုပုံစံတွေဖြစ်လာမှာကျွန်တော်တကယ်ကိုစိုးရင်ခဲ့တယ်အာလက်ရှိတွေ့နေရတဲ့ဒီအထက်လက်တွေနောက်ဒီအရေးအယောင်တွေပေါ့နော်ဒါတွေများရလဲကျွန်တော်တော်လေးစိုးရင်ဖွင့်ရဖြစ်ရပါတယ်ဥပမာပြောရရင်ကျွန်တော်ကော်မရှင်ရဲ့စုံစမ်းချက်ခုဒီပါတီအလံတွေမတုံးရအောင်ဆိုရဲကိစ္စရက်ဒီမှာနှစ်ရက်တာအတော်တွင်းမှာပဲသူတို့ရဲ့စောင့်မျက်ချက်ကိုပြင်နေပေါ့ပြင်ပြီးတော့ပြန်ထောက်ပြန်တယ်အာပါတီအလံတွေပုံလေးတွေတုံးလို့ရတယ်ဆိုတာမျိုးဖြစ်သွားတယ်ပေါ့ဆိုတော့ဒီလိုအချိန်ကြီးမှာဒီဥပဒေကြီးကိုယ်တိုင်ကဒီလက်ရှိအာဏာရပါတီဒီဝန်ကြီးချုပ်ကိုယ်တိုင်ဦးစီးရဲ့ဆောင်မျိုးကဒါအလုံးသိထားပြီးသားဖြစ်ပါတယ်ဆိုတော့ကျွန်တော်စိုးရင်ကတော့ဒီအနာရပါတီဟာသူနိုင်ရောက်တဲ့အခြေအနေတစ်ခုကိုအဓိကရေးဆွဲမျိုးမှာအလုံးကိုဝင်ပြိုင်စေတာဆိုတာမျိုးဖြစ်လာမှာပေါ့ဒါကိုအဓိကစိုးရင်တာပေါ့နော်နောက်တစ်ခုကဒါလွတ်တော်ရွေးကောက်ပွဲမဟုတ်နေတဲ့အခါမှာလက်ရှိဒီလိုရဲ့ service ကိုအထက်သွားရတဲ့တတိပုဂ္ဂလတွေပုံများတဲ့ရေကောက်ပွဲမှာပါတီဝင်ဆိုင်နေဆိုရင်ဒီဘန်နာရေးအဖြစ်ကောပုံရေးအဖြစ်ကောဒါတတိပုဂ္ဂလတွေအတွက်ကျွန်တော်တို့တွေ့ရတာကတော့အင်အားမတူဘူးပေါ့နော်သူတို့ရဲ့အတွက်နဲ့နာစီရင်လို့ကျွန်တော်တို့တွေ့ရပါတယ်ဟုတ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season change ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပေးကြတဲ့မတ်တင်စာရှင်းလက်ကြီးမတ်မြနန္နာတင်းနဲ့ဥဝင်းချိုတို့ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသတော်ရှင်တွေအားလုံးလည်းကျေးဇူးပါကျွန်တော်တို့ daily life season ကိုတော့အချိန်ကြောင့်ဒီမှာပဲညနာကုန်ပြီပါခင်ဗျာ
အဲ့ကတော့မနေ့အင်္ဂါညကထုတ်လွှင့်သွားတဲ့တရိတ်လေးလိုင်းစီစဉ်ကိုပြန်ပြီးတော့တင်ဆက်ခဲ့တာဖြစ်ပါတယ်ကိုသားညုံကစီစဉ်ခဲ့တာပါ VOA American တန်မြန်မာပိုင်းကဒီမတ်လ6ရက်နေ့မနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့တရိတ်ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပါလိမ့်မယ်ခင်ဗျာ
2016 American သမ္မတရွေးကောက်ပွဲမှာ Donald Trump ကိုရှုံးခဲ့တဲ့ Democratic Party သမ္မတကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ Hillary Clinton က2020ရွေးကောက်ပွဲအတွက်သမ္မတ Trump ကဒုတိယတက်တန်းဝင်ရှင်ပြိုင်ဖို့အတွက်စီစဉ်နေချိန်မှာပဲဒီရွေးကောက်ပွဲမှာဝင်ရှင်ပြိုင်မှာမဟုတ်ဘူးလို့ Clinton က New York ကရုပ်တံလွှင့်တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောကြားလိုက်ပါတယ်။သူအနေနဲ့ဝင်မရှင်ပြိုင်ပေမဲ့ယုံကြည်ချက်အတိုင်းဆက်ပြီးတော့လောက်ကင်ပြောဆိုသွားမယ်လို့ဆိုပါတယ်။သမ္မတထရမ့်နဲ့ဝင်ရှင်ပြိုင်ဖို့အတွက်ဒီမိုကရက်ဘက်ကခြေညာတဲ့စီးရင်ရှိကြီးမှာအမျိုးသမီးလွှတ်တော်အမတ်၅ဦးပါတဲ့ပြင်ဗမော့ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်လည်းပါဝင်ပါတယ်။စစ်သွေးကြွတန်လျာနဲ့လူပေါင်း44ဦးကိုပါကစ္စတန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးလိုက်တဲ့အချိန်မှာအိန္ဒိယဗချန်းကက်ရှမီးယားဒေသတွင်အသေးခံကားဘုံခွဲတိုက်ခိုက်ဖို့စီစဉ်ခဲ့သူလို့အိန္ဒိယဘက်ကဆွဆွဲထားတဲ့ Islamic အဖွဲ့ခေါင်းဆောင်ရဲ့ဆွေမျိုး2ဦးလည်းပါဝင်ပါတယ်။Facebook Twitter နဲ့နိုင်ငံရခြားကယင်းနှိမ့်နှံသူတွေအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေကိုပံ့ပိုးပေးတယ်ဆိုတာကိုတေချာအောင်ပိုးပြီးလှုပ်ပြဖို့လိုနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုရန်ဟီလီရဲ့အင်ကာနီကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Ranger Muslim 93,000 လောက်2018ခုနှစ်ကစပြီးမြန်မာနိုင်ငံကနေထွက်ပြေးရတာဟာမြန်မာစစ်တပ်ရဲ့ genocide လူမျိုးတွေတပ်ဖြတ်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကအပြစ်တင်ထားပြီးဒါကိုအာရုံလွှဲတဲ့အနေနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလာအောင်မြန်မာဘက်ကစ조사နေတယ်လို့လည်းသူ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတဲကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်သိမ်းနဲ့ချီပြီးတော့ဖိအားပေးမောင်းထုတ်ခဲ့တဲ့ဆိုတဲ့အပေါ်မှာတရင်တပတ်ကြားပနမစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်နိုင်ငံတကာရာဇဝတ်မှုခုံရုံး ICC အဖွဲ့တစ်ခုအင်ကာနေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာပါတယ်။ ICC ရဲ့ရှေ့နေချုပ်ဖာဦးတိုဘန်ဆိုဒါဦးဆောင်တဲ့အဖွဲ့ဝင်9ဦးပါအဖွဲ့ဟာကော့ခ်ဆက်ဘဇားကရွန်ဂျာဒုက္ခအသည်စခန်းကိုတွားရောက်มาဖြစ်ပါတယ်
။နောက်ဆုံးရနိုင်ငံတကာတရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့ပိုင်းအစီအစဉ်ထုတ်လို့ရမှုကမဆူရင်ထွေးနဲ့မိုက်အင်ဂျင်နိုင်လို့ဖြစ်ကြပြီးတော့တန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ VOA ကို Facebook ဆာမင်းနဲ့ကနေလည်းကျွန်တော်တိုက်ရိုက်ထုတ်လင်းပေးနေတဲ့ကြောင့်မလို့တန်လှည့်နိုင်တဲ့အချိန်နဲ့တော်တော်ရှင်များနားဆင်လို့ရပါတယ်။အခုလိုအပင်းနားဆင်ကြတဲ့ကျွန်တော်များတင်ပါတယ်ခင်ဗျာကျွန်တော်ကြောင်းလို့ပါ
This program has come to you from the Voice of America, Washington.